မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ။ကိုယ်စိတ်နှဖျားကျန်းမာချမ်းသာကြပါစေ။နမောတတ္တဗကဝေတောအရဟတောသမ္မာသမ္ဗုဒ္ဓတ္တ။နမောတတ္တဗကဝေတောအရဟတောသမ္မာသမ္ဗုဒ္ဓတ္တ။နမောတတ္တဗကဝေတောအရဟတောသမ္မာသမ္ဗုဒ္ဓတ္တကျွန်တော်တို့ဒီနေ့ဆိုယိုးမှာအောက်ဆုံးဇာတ်လေးပဲကျန်တော့တယ်เนาะအဲ့ဒီမှာသူကနမိတ်နဲ့ဘာဝနာတွဲဆက်ပုံဆိုတဲ့ဇာတ်လေးအဲ့ဒါကိုအရင်ဆုံးကြည့်လိုက်အောင်เนาะနမိတ်နဲ့ဘာဝနာတွဲဆက်ပုံဇာတ်လေးကအဲ့ဒီမှာနမိတ်ရဲ့အဓိပ္ပာယ်လည်းပါလာတယ်ဘာဝနာရဲ့အဓိပ္ပာယ်လည်းပါလာအဲ့ဒါကိုခုကျွန်တော်တို့ကြည့်အောင်เนาะဒီနေရာမှာနိမိတ်ပေါ့ရေတော့နိမိတ်ဖတ်တော့နမိတ်ပေါ့เนาะအဲ့ဒီမှာပြန်ကြည့်ရင်ပရိကမ္မနမိတ်ဩဃဟနမိတ်ပတိပါကနမိတ်ဘောင်းနမိတ်၃ပါးလို့ကျွန်တော်တို့ချက်ခဲ့ပြီးပြီเนาะဒီဘွားဇေယျနဲ့အဲ့ဒီထဲမှာမှနမိတ်၃ပါးလုံးရနိုင်တဲ့ကမ္မထံဆိုပြီးတော့လည်းတစ်ခေါက်ကြက်ခဲ့ရတယ်။နမိတ်၃ပါးလုံးရနိုင်တဲ့ကမ္မထံကိုပြန်ကြည့်လို့ရှိရင်ဒီနေရာမှာကတိုင်း၁၀ပါးရဲ့အတုပ၁၀ပါးရဲ့ကာယကတတတိရဲ့အာနာပါနတတိရဲ့ဆိုပြီးတော့၂၂ပါးရှိမယ်။အဲ့ဒီ၂၂ပါးထဲမှာသူသည်နမိတ်၃ပါးရနိုင်တယ်လို့ဘာဝနာကိုကြည့်တဲ့အခါကျရင်ဘာဝနာအခွက်ကိုကြည့်ရင်ပရိကမ္မဘာဝနာဥပ္ပစာရဘာဝနာအပ္ပနာဘာဝနာ၃ပါးလုံးရနိုင်တာကိုကြည့်တဲ့အခါကျတော့ခုန22အပြင်ခုကျွန်တော်တို့ဘာတွေ့လဲဆိုအပ္ပမညာ၄ပါးနဲ့အရူပ၄ပါးဆိုတာလာတွေ့အဲ့ဒီအထဲမှာဒီနမိတ်အနေနဲ့၃ပါးလုံးဘာဝနာအနေနဲ့၃ပါးလုံးလို့ဒါပြောမယ်ဆိုရင်ဘာဝနာ၃ပါးလုံးရတဲ့30တဲကခုကျမတို့22ပဲဆွဲယူရမှာ22ကိုဆွဲယူရင်သူဒီနမိတ်3ပါးလဲရမယ်ဘာဝနာ3ပါးလဲရမယ်ဆိုတော့ကတိုင်း10ပါးရဲ့အတုပ10ပါးရဲ့ကာယကတာတတိရဲ့အာနာပါနတတိရဲ့ဒီနမိတ်အနေနဲ့3ပါးလုံးဘာဝနာအနေနဲ့3ပါးလုံးတခါဒီဘက်ကိုဆက်ကြည့်တော့ဘာဝနာ3ပါးလုံးရအောင်ပြန်ကြည့်လိုက်တော့ဘာဝနာ3ပါးလုံးရနိုင်တဲ့ကမ္မထံတဲမှာဘာကြံနေခဲ့လဲဆိုရင်အပ္ပမညာ၄ပါးရဲ့အရူပ၄ပါးရဲ့၈ပါးကြာရင်အဲ့ဒီ၈ပါးကြတော့နိမိတ်မှာကြည့်ရင်နိမိတ်၃ပါးလုံးမရဘဲနဲ့အဲ့ဒီမှာကြာရင်နိမိတ်တွေသူက၂ပါးပဲရနေတယ်။ဒါလည်းဆိုရင်ပရိကမ္မနိမိတ်နဲ့ဥက္ကဟနိမိတ်ပဲရတယ်။မြင်တယ်နော်ဓမ္မမိတ်ဆွေများ။အဲ့တော့အခုကျမတို့ကတွဲရမှာနိမိတ်အနေနဲ့လည်း၃ပါးလုံးဘာဝနာအနေနဲ့လည်း၃ပါးလုံးရတာအခုတွဲတော့မှာ။အဲ့တော့နိမိတ်အနေနဲ့လည်း၃ပါးလုံးဘာဝနာအနေနဲ့လည်း၃ပါးလုံးလို့ပြောတဲ့အတွေ့ကျမတို့ကကြည့်တဲ့အခါမှာနမိတ်၃ပါးလုံးရတာဒီကတိုင်း၁၀ပါးရှိမယ်အတုပ၁၀ပါးရှိမယ်ကတိုင်း၁၀ပါးပါတဲ့အတွက်အနာပါနပါမယ်အတုပ၁၀ပါးပါတဲ့အတွက်ကာယကတပါမယ်အဲ့ဒီဟာဒီနမိတ်အနေနဲ့၃ပါးလုံးပရိကမ္မနမိတ်ကောဥက္ခနမိတ်ကောပဋိပါကနမိတ်ကောဘာဝနာအနေနဲ့ပြန်ကြည့်ရင်လေဘာဝနာဒီပရိကမ္မဘာဝနာဥပ္ပစာရဘာဝနာအပ္ပနာဘာဝနာတို့လည်း၃ပါးလုံးရမယ်အဲ့တော့နမိတ်လည်း၃ပါးဘာဝနာလည်း၃ပါးဆိုတော့နမိတ်နဲ့ကမ္မထံတွဲဆက်ပုံဆိုအဲ့ဒါကိုအခုကျမတို့ကြည့်မယ်။အဲ့တော့ကြည့်တဲ့အခါမှာဓမ္မမိတ်ဆွေတို့မြင်နေနော်။မြင်နေနော်။အဲ့တော့ဒီနေရာမှာနမိတ်၃ပါးလုံးရတဲ့ကမ္မထံနဲ့ဘာဝနာ၃ပါးလုံးရတာကိုအခုကျမတို့ကတွဲတော့မှာ။တွဲတဲ့အခါကျရင်နမိတ်၃ပါးလုံးရောဘာဝနာ၃ပါးလုံးရောရနိုင်တာဒီကတိုင်း၁၀ပါးအတုပ၁၀ပါးကာယကတာတတိအာနာပါနတတိတဲ့ဥပမာတစ်ခုဆွဲထုတ်လိုက်တော့ကတိုင်း၁၀ပါးကိုဆွဲထုတ်လိုက်မယ်။ကတိုင်း၁၀ပါးထဲမှာလဲဘေကတိုင်းကစလဲဆိုတော့ပထဝီကတိုင်းကစတဲ့အတွေ့ခုကျမတို့ကဥပမာပေးတဲ့အခါကျရင်နမိတ်၃ပါးလုံးရောဘာဝနာ၃ပါးလုံးရောရတဲ့ကမ္မထံတွေကပထဝီကတိုင်းဆိုတာခုကျမတို့ကစပြီးဥပမာပေးတာဒီတစ်ခုရသွားရင်အဘောတေဇောဝါယောနီလပိတလောဟိတအကုန်လုံးတူတူသွားလိမ့်မယ်နော်အတုပကြလဲအတုပအတိုင်းသွားလိမ့်မယ်ကာယကတဆိုလဲကာယကတအတိုင်းသွားလိမ့်မယ်အာနာပါနဆိုလဲအာနာပါနပါမယ်လောစေဒါဒီကဇေယျကိုသိအောင်အဲ့တော့ကျမတို့ကကျင့်စဉ်ပိုင်းအနေနဲ့ခုကြည့်တော့မှာဖြစ်တဲ့အတွက်နမိတ်အနေနဲ့၃ပါးလုံးရပြီးတော့ပွားများထုတ်တဲ့အခါကျရင်လေဘာဝနာမှာလည်းအပ္ပနာဇံတန်အောင်ရနိုင်တဲ့ကမ္မထံနဲ့အခုပထဝီကတိုင်းကိုစပြီးတော့ယူမှာဖြစ်တဲ့အတွက်ကတိုင်း၁၀ပါးတည်းကပထဝီကတိုင်းကိုစယူမယ်။ဒါကြောင့်ဒီနေရာမှာဘာရေးထားလဲဆိုပရိကမ္မနမိတ်ကိုရေးထားတဲ့နေရာမှာဇေယျမှာဘာရေးထားလဲဆိုရင် ကတိုင်းဝန်စတော့အာယုံတစ်ခုခုကိုရအောင်ဆိုပြီးတော့ကျေးဇူးတော်ရှင်မူလပဋ္ဌာန်းဆရာတော်ဘုရားကြီးကရေးထားတယ်ကတိုင်းဝန်စတော့အာယုံတစ်ခုခုကိုရအောင်ဆိုတဲ့ကြောင့်အဲ့စတော်တွေကိုပေါ်လိုက်လို့ရှိရင်ကတိုင်း၁၀ပါးပါနိုင်တယ်အတုပ၁၀ပါးပါနိုင်တယ်ကာယကတာတတိပါနိုင်တယ်အာနာပါနတတိပါနိုင်တယ်เนาะစတော်ကိုပေါ်ရင်ခုသွားနေတာကနမိတ်နဲ့ဘာဝနာမှာအခုအတွဲလေးကနမိတ်လေ၃ပါးလို့ဘာဝနာလေ၃ပါးလုံးရတာတွဲတော့မှာနားလဲပြီနော်ဒါဆိုရင်နမိတ်၃ပါးလုံးရတာ22ရှိမယ်ဒါဒီလဲလို့ပြောရင်ကတိုင်း၁၀ပါးအတုပ၁၀ပါးကာယကတာတတိအာနာပါနတတိအဲ့ဒီဟာဒီလေဘာဝနာနေနဲ့ပြောရင်ကတိုင်း၁၀ပါးရောအတုပ၁၀ပါးရောကာယကတာတတိရောအာနာပါနတတိရောဒီအပ္ပနာဘာဝနာဆိုရဲဇန်ရနိုင်တယ်ဇန်ရနိုင်တဲ့ကမ္မထံမောင်30ရှိရလေ30တဲကမှာအခု22ကိုဆွဲထုတ်ထားတယ်22ကိုဆွဲထုတ်ထားတဲ့ကြောင့်ပြန်စဉ်းစားရင်ကတိုင်း10ပါသူ့အတွဲကအာနာပါနသူဒီဘာဝနာလဲဆိုအပ္ပနာဘာဝနာဆိုရဲဇန်နေရာမှာဘယ်ဇန်အထိရနိုင်လဲပထမဇန်မှဒီပြင်စမဇန်တိုင်အောင်ပြင်စကဇန်5ပါလုံးရမယ်အတုပ10ပါနဲ့ကာယကတာတတိကြတော့ပထမဇန်တက်တက်ပဲရတယ်နားလဲတယ်เนาะအဲ့တော့အပ္ပနာဘာဝနာဆိုဇန်ရနိုင်လားအဲ့ဒီထဲကနေပြီးတော့နားလဲအောင်ဆိုပြီးတော့ကတိုင်း10ပါးတဲကမှကျမတို့ကဟလာ22ထဲရမှာကတိုင်းကိုဆွဲထုတ်ပြီးတော့ဥပမာပြမယ်ကတိုင်းနဲ့ရမှာဘာဟုတ်တစ်ခါဆွဲထုတ်ပြမလဲဆိုရင်ပထဝီကတိုင်းကိုဆွဲပြမယ်တခုဥပမာပြလိုက်ရင်ဇဏသည်ထိုနည်း၎င်းထိုနည်း၎င်းလို့သိရမယ်ဒါဆိုရွေးချသောဆရာမများလဲသိထားစေခြင်းနဲ့ဆိုရွေးချလိုက်ရင်ဆိုရွေးဒီတိုင်းပဲချလိုက်မှာပဲနမိတ်နဲ့ဘာဝနာတွေ့ဆက်ပုံခေါင်းစဉ်ဆိုလိုက်မှာပဲခေါင်းစဉ်နေနဲ့ဆိုလိုက်ရင်ပရိကမ္မနမိတ်ဟာလားပရိကမ္မဘာဝနာဆိုသွားမယ်ဒါပေမဲ့ပရိကမ္မနမိတ်ကိုရေးတဲ့အခါကျတော့အခုဆိုရွေးမှကြည့်လိုက်ကတိုင်းဟုတ်စတော့အာယုံတစ်ခုခုရအောင်ဆိုရင်အဲ့တိုင်းပဲချလိုက်မယ်ဘာကြောင့်လဲဆိုတာဆိုရွေးချတဲ့ဆရာမတွေကိုယ်တိုင်ကမစင်စားရင်မသိရင်နော်ဟိုတင်ယူနေတဲ့ဓမ္မမိတ်ဆွေတွေကလည်းသိမှာမဟုတ်ဘူးအတိပ္ပယ်ရှင်းတဲ့ဆရာမကလည်းဒါကိုထပ်မပြောပြရင်နားလည်မှာမဟုတ်ဘူးเนาะဓမ္မမိတ်ဆွေများအခုဒါကျမတစ်ချက်ခုတ်၃ချက်ပြတ်လောက်ပြောနေတာเนาะကိုသင်ရမယ်သင်ခန်းစာအနေနဲ့လည်း record ကြအောင်သင်ထားမယ်နောက်ဆိုရချတဲ့ဆရာမတွေကိုလည်းသိစေခြင်းနဲ့အတိပ္ပယ်သင်ချပေးမယ်သင်ပေးမယ်ဆရာမတွေလည်းသိစေခြင်းနဲ့ဆရာကျန်တဲ့သင်ယူနေတဲ့ဓမ္မမိတ်ဆွေတွေလည်းသိစေခြင်းနဲ့ဘယ်ရမဆိုတိတိချချာမြင်အောင်ဒါလေးကိုကြည့်ရမယ်နားလည်ပြီเนาะဒါဆိုရင်နိမိတ်ကိုကြည့်လိုက်တဲ့အခါပရိကမ္မနမိတ်နမိတ်နဲ့ဘာဝနာတွဲပါဆိုအတွဲလေးကိုပြန်ကြည့်ရင်ကြည့်ပရိကမ္မနမိတ်ဥက္ခနမိတ်ပฏิပါကနမိတ်ဘာဝနာကိုကြည့်တဲ့အခါကျရင်ဒီမှာပရိကမ္မဘာဝနာပရိကမ္မနမိတ်နဲ့တွဲမှာပရိကမ္မဘာဝနာတခါဆက်ကြည့်တော့လေပရိကမ္မနမိတ်ဥက္ခနမိတ်ဖြစ်သွားပြီတွဲတာကလေပရိကမ္မဘာဝနာဘာမှမသိသေးဘူးနောက်တစ်ခါကြည့်လိုက်တော့ပฏิပါကနမိတ်ပရိဘာဂနမိတ်မှာကြာရင်တွဲမှာကဥပ္ပစာရဘာဝနာပြီးရင်အဲ့ဒီပရိကမ္မနမိတ်ကိုပဲဒီမှာထပ်တွဲသွားမှာဒါအပ္ပနာဘာဝနာဒီလိုတွဲသွားမှာနော်အဲ့တော့ဘာမှမသိသေးဘူးကျမမရှင်းပြရရသေးဘူးခုဓမ္မမိတ်ဆွေတို့ဒါလေးကြည့်ဒါလေးကိုနားလည်အောင်ပြောမယ်နောက်ပြီးတော့မှပြောမယ်နော်ဆိုရိုးလေးရင်ချမယ်နိမိတ်အနေနဲ့ပြောရင်ပရိကမ္မနမိတ်ဥက္ကဟနမိတ်ပရိဘာဂနမိတ်ဘောင်းနမိတ်၃ပါးဒီနေရာမှာဘာဝနာနေနဲ့ကြည့်ရင်ပရိကမ္မဘာဝနာဥပ္ပစာရဘာဝနာဒီနားမှာအပ္ပနာဘာဝနာဘာဝနာ၃ပါးအဲ့တော့နမိတ်က၃ပါးဘာဝနာက၃ပါးအတွဲနမိတ်၃ပါးနဲ့ဒီမှာခေါင်းစဉ်ကိုကြည့်လိုက်ရင်ဒီမှာဘာရေးထားလဲဇေယျရဲ့အဒီဘက်ဆွန်းမှာနိမိတ်နှင့်ဘာဝနာတွဲဆက်ပုံကိုရေးထားတယ်ခေါင်းစဉ်နေနဲ့ဟုတ်လားဆိုရချရင်နိမိတ်နဲ့ဘာဝနာတွဲဆက်ပုံနိမိတ်နဲ့ဘာဝနာတွဲဆက်ပုံမှာအခုဆိုရုံးမှာရေးထားတာကိုကြည့်နိမိတ်ဘယ်နှပါးတွေ့လဲဆိုတော့၃ပါးတွေ့နေဘာဝနာလည်းဘယ်နှခုတွေ့နေလဲဆိုရင်၃ပါးတွေ့တဲ့အတွက်ဒီအတွဲဒီနိမိတ်၃ပါးနဲ့ဘာဝနာ၃ပါးတွဲဆက်ပုံနောက်ပိုင်းနေကြရင်ရှိလာအောင်မယ်နိမိတ်ကတော့၃ပါးဘာဝနာ၂ပါးရှိလာမယ်နိမိတ်က၂ပါးဘာဝနာ၂ပါးဒါတွေလည်းရှိအောင်မယ်နောက်ဆက်ပြီးတော့လေ့လာမယ်အခုလောလောဆယ်နိမိတ်၃ပါးနဲ့ဘာဝနာ၃ပါးတွဲဆက်ဖို့အဲ့ဒီအတွဲကိုခုကျွန်မတို့ကြည့်တဲ့အခါကျရင်သူအတွဲလေးရဲ့ပုံစံလေးကိုခုဇေယျကနေပြီးတော့ပဲခုကျွန်မတို့ကြည့်ကြမယ်ဆိုရင်နောက်ခုကျွန်မတို့ကြည့်တဲ့အခါမှာဘာတွေ့နေမလဲဆိုရင်နိမိတ်တွေအနေနဲ့ဒါနိမိတ်ဆိုတာအာယု ဒီအာယုံကိုကြည့်ပြီးတဲ့အခါပွားများအထုတ်တာဘာဝနာနိမိတ်ကိုအကြောင်းပြုပြီးတော့အာယုံပြုပြီးတော့ဒီလိုယူလို့ရတာပါနိမိတ်ကိုအာယုံပြုပြီးတော့ပွားများအထုတ်တာဘာဝနာဆိုအခုယူမဲ့ခေါင်းစဉ်ကနိမိတ်ကလည်း၃ပါးလုံးရမယ်ဘာဝနာကလည်း၃ပါးလုံးရမယ်အဲ့ဒါကိုနိမိတ်နဲ့ဘာဝနာတွဲဆက်ပုံလို့ယူမှာအဲ့တော့တွဲဆက်တဲ့အခါနိမိတ်ကဘယ်နှပါးရှိလဲဆိုတော့၃ပါးကိုကျွန်တော်တို့ကြည့်လိုက်တဲ့အခါဘာတွေလဲလို့ကျမတို့ပြီးခဲ့တဲ့အပတ်ကလည်းဒါပြောတယ်အတိတ်ပဲတော့မပြောရသေးဘူးဒါကိုကြည့်လိုက်ရင်ပရိကမ္မနမိတ်ဒါပရိကမ္မနမိတ်လို့ပြောတဲ့အတွက်သူကစစွာဦးပွားများအထုတ်တာပါလို့ဟာလာပွားများအထုတ်တဲ့အခါစစွာဦးမှန်းစာကြည့်ရှုအပ်တဲ့အာယုံကိုပရိကမ္မနမိတ်တခါဆက်ပြီးတော့ကြည့်လိုက်တဲ့အခါဩဂဟနမိတ်ဩဂဟနမိတ်ရှိမယ်နောက်တစ်ခုကိုကြည့်လိုက်တော့ပတိဘာခနမိတ်ဆိုပြီးတော့နမိတ်က3ပါးအဲ့ဒီမှာဘာဝနာနဲ့တွဲတဲ့အခါပရိကမ္မနမိတ်ဆိုတဲ့စစွာကိုမှန်းစာကြည့်ရှုရတဲ့အာယုံကိုကြည့်ပြီးတော့ဘာဝနာဆိုတာပွားများအထုတ်တာနိမိတ်ဆိုတာအာယုံပြုတာစိတ်တွေစေတသိက်တွေအာယုံပြုတာဘယ်လိုနေနဲ့အာယုံပြုမလဲကုသင်နေတာဟလာဒါဒီနမိတ်ဆိုတာစိတ်တွေမှာနိဝရဏတန်စိတ်တဏ္ဍမှာနိဝရဏအညစ်အကြေးတွေပေါ်လာရင်အဲ့ဒီနိဝရဏအညစ်အကြေးတွေကိုရှုံမြိုင်ဖို့နောက်တစ်ခါအထက်ဇန်နေတအားယုံမှာဆုစိတ်တဲ့အပ္ပနာဘာဝနာဆိုတဲ့ဇန်နေကိုရဖို့ဒါပွားများအထုတ်ရတဲ့အာယုံဆိုတော့ဒီနိမိတ်ဆိုတာတနည်းအားဖြင့်ပြောရင်တမထဘာဝနာကမ္မထံဆိုတာလည်းအာယုံပဲကမ္မထံ40ကိုဒဲကနမိတ်3ပါးလုံးရတဲ့တမထကမ္မထံပေါင်း22ပါးမရှိဘူးလားတမထကမ္မထံပေါင်းတမထကမ္မထံဆိုအာယုံမဲတမထဆိုစိတ်ကိုငြိမ်အောင်လုပ်တာအဲ့တော့တမထစိတ်ကိုငြိမ်အောင်ဘာဝနာပွားများအထုတ်တဲ့စိတ်ကိုငြိမ်အောင်ပွားများအထုတ်တဲ့အာယုံကိုတမထဘာဝနာကမ္မထံလို့သုံးပါလေဒါဆိုရင်တမထဘာဝနာစိတ်ငြိမ်အောင်လုပ်တဲ့တမထဘာဝနာကမ္မထံပေါင်းဘယ်လောက်ရှိသလဲဆို40ရှိမယ်အဲ့ဒီ40တွေကနမိတ်3ပါးလုံးရနိုင်တာဘယ်နှစ်ပါးရှိမလဲ22ပါးရှိမယ်ဟုတ်ပြီနော်တခါအဲ့ဒီ22ပါးကိုကြည့်ပြီးတဲ့အခါမှာစိတ်ကိုငြိမ်အောင်ဆိုတာဘယ်အထိရအောင်သွားရမှာလဲဆိုစူးစိုက်သွားတဲ့အဆင့်အထိစိတ်အာယုံဒီအာယုံတစ်ခုတည်းမှာစူးစိုက်တဲ့အဆင့်အထိဆိုတာဇံရတဲ့အထိအထုတ်မှာပေါ့ဇံရတဲ့အထိအထုတ်တာကိုဘာလို့သုံးလဲဆိုရင်အပ္ပနာဘာဝနာလို့မသုံးဘူးလားဒါဆိုရင်ဇံရနိုင်တဲ့ကမ္မထံဆိုတော့ဘာဝနာမှာဘာဝနာပရိက္ခမစသွားအထုတ်တယ်ဇံရဲ့အနိနာရောက်လာရင်ဥပ္ပစာရဘာဝနာခေါ်တယ်ဇံတိုင်အောင်ရသွားရင်အပ္ပနာဘာဝနာခေါ်တယ်ဆိုတော့ကြည့်လိုက်ရင်ဘာဝနာ၃ပါးလုံးရနိုင်တယ်တနည်းအားဖြင့်ဇံရနိုင်တဲ့ကမ္မထံပေါင်းဘယ်လောက်ရှိလဲဆိုရင်ခုနကဒီ20နှစ်ကိုပြန်ကြည့်ရင်ဟဲ့လားဒီ20နှစ်ကိုဒီနမိတ်၃ပါးလုံးရနိုင်တဲ့ကမ္မထံကိုကြည့်လိုက်လို့ရှင်ကတိုင်း10ပါးရှိမယ်ဟွကတိုင်း10ပါးရှိမယ်အာတုပ10ပါးရှိမယ်ကတိုင်း10ပါးရှိရင်အာနာပါနပါမယ်အာတုပ10ပါးပါရင်ကာယကတာတတိပါမယ်ဆိုတဲ့အတွေ့ဒီမှာနမိတ်3ပါးလုံးရနိုင်တာဒီကတိုင်း10ပါးရှိရင်အာနာပါနပါမယ်အာတုပ10ပါးရှိရင်ကာယကတာတတိပါမယ်ဒါကျမတို့သိပြီးသားဒါဒီနမိတ်3ပါးလုံးရနိုင်တာဒီ20နှစ်ဒီ20နှစ်ကိုအကမ္မနမိတ်ဆိုတာကမ္မထံပဲလေဒါကြောင့်နမိတ်ဆိုတာကမ္မထံအတူတူပဲနိမိတ်ကဲကမ္မထံရဲ့အာယုံရင်ဒါလည်းသိအောင်နော်ဓမ္မမိတ်ဆွေတို့ဒါကျမကလေဓမ္မမိတ်ဆွေတို့ဟိုမခက်စေချင်တာဒါကြောင့်အာယုံဆိုဒီမှာစိတ်တို့ရဲ့မွေးလျော်ရာကိုအာယုံလို့ခေါ်တယ်အဲ့ဒီအာယုံဒီတဲမှာမှာအဲ့ဒီအာယုံဒီတဲမှာမှာစိတ်တွေကိုငြိမ်အောင်ပွားများအထုတ်တယ်ပညာတွေဖြစ်အောင်ကြိုးစားတယ်ဒါမှမဟုတ်လေတေဂဏီအချိန်မှထင်လာတယ်ဆိုတော့ပွားများအထုတ်တဲ့အချိန်မှရေတေဂဏီအချိန်မှထင်လာတဲ့အာယုန်နေမှန်တဲ့မြောက်အဲ့ဒီနေရာကျရင်အာယုန်လို့မသုံးတော့ဘဲနဲ့နိမိတ်လို့သုံးတယ်ဆိုတော့ကျမတို့တေဂဏီထင်လာတဲ့အာယုန်နေကိုနိမိတ်လို့ခေါ်တယ်ဆိုတာအဘိဓမ္မာကျမတို့သင်ခဲ့ပြီးပြီဟုတ်လားဘယ်မှာသင်ခဲ့တယ်လဲပုံပိုင်းမှာတွေကသင်ခဲ့တယ်လေတေဂဏီထင်လာတော့နိမိတ်3ပါးဆိုပြီးတော့လေကံကမ္မနိမိတ်ခရီးနိမိတ်တခါကြားဘူးတယ်တခါပဋိသင်္ဍေဘဝေသုတိစိတ်တို့ဤအာယုံလို့ပြောရင်လေကံတော်၎င်းကမ္မနိမိတ်တော်၎င်းခရီးနိမိတ်တော်၎င်းသုံးပါးတို့တွင်တစ်ပါးပါအာယုံဖြစ်ဆိုနိမိတ်စွာမြင်ခဲ့တယ်အဲကြောင့်နိမိတ်ဆိုတဲ့အတုံးနှုံးတည်တေဂဏိကာလမှာလည်းထင်လာတယ်အဲ့တေဂဏိထင်လာတာကိုအာယုံပြုတ်ပြီးတော့ဘဝတစ်ပါးမှာပဋိသင်္ဍေဖြစ်တာလေဒါပဲ ပရိသန္တိယူအပ်တဲ့အာယုံဘဝင်ဆက်ယူတော့လဲဒါပဲသုတိစိတ်ကြတော့လဲအာယုံမဲဒီအာယုံမဲဆိုတော့အဲ့ဒီအချိန်မှာတေဂဏိကာလမှာထင်လာတဲ့အာယုံဘဝအစပရိသန္တိပရိသန္တိဆက်ဆက်ပေးပြီးတဲ့ဘဝကြီးကိုတည်တံ့အောင်ဆောက်ရှောက်တဲ့ဘဝင်ဟဲ့လားဘဝင်ကံအရှိန်ကုန်သွားရင်ရှောကြပျက်စီးတဲ့သုတိဆိုတဲ့စိတ်အနေနဲ့၄မျိုးတေဂဏိထင်လာတဲ့အချိန်မှာတေဂဏိအချိန်မှာဖြစ်တာကိုကြတော့မရဏတဏ္ဍဇောစိတ်လို့တုံးတယ်မရဏတဏ္ဍဇောစိတ်ရေပရိသန္တိစိတ်ရေဘဝင်စိတ်ရေသုတိစိတ်မရဏတဏ္ဍဇောစိတ်ကပြီးခဲ့တဲ့ဘဝရဲ့နောက်ဆုံးနောက်ဒီဘက်ကပရိသန္တိဘဝင်သုတိရဒီဘက်ယူအပ်တဲ့အာယုန်တို့သည်အတူတူကြီးပဲအဲ့ဒါကိုအာယုန်လို့မသုံးတော့ဘဲနဲ့ကံကမ္မနိမိတ်ဂတိနိမိတ်လို့သုံးနေစာမှတ်ထားမှဒါတစ်ချက်နောက်တစ်ခါကျတော့ခုကမ္မထမ်းပိုင်းကျတော့နိမိတ်ဆိုတဲ့အတုံးသုံးပြန်ရောအဲ့ဒီနိမိတ်ကကျတော့ဗာလေတမထဘာဝနာကမ္မထမ်းနေဝိပဿနာဘာဝနာကမ္မထမ်းဒါကြောင့်အာယုံလို့လဲခေါ်တယ်နိမိတ်လို့လဲသုံးတယ်နောက်တစ်ခါဘာလို့သုံးသေးလဲဆိုရင်ကျမတို့ကမ္မထမ်းဆိုတာလဲတူတယ်ကမ္မဆိုတာပြုလို့အထုတ်တယ်ပြုလို့အထုတ်မှုရဲ့တရားကိုကမ္မဌာနလို့သုံးတယ်အဲ့ဒါကမ္မဌာနကိုနှစ်ခုပေါင်းလိုက်တော့ကမ္မဌာနလို့သုံးမှာပေါ့ကမ္မဌာနလို့သုံးတယ်အဲ့ဒီကမ္မထာနာကိုပဲကျမတို့ကပါဠိအနေနဲ့ပါဠိကိုမြန်မာပြောတော့ကမ္မထံကမ္မထံဆိုတာလေအာယုံပဲ။ဘာရဲ့အာယုံလဲ။စိတ်တည်ငြိမ်အောင်ပွားများထုတ်တာကိုတမထဘာဝနာလို့သုံးတယ်။ဉာဏ်စင်နေတက်အောင်ကြိုးစားတာကြတော့မြင်နေချာမဟုတ်ပဲနဲ့အထုရှုမြင်တာကြတော့ဝိပဿနာဘာဝနာလို့သုံးတယ်။ဘာဝနာနှစ်ပါးဤတိယအာယုံကိုကမ္မထံလို့သုံးတယ်လို့တခါကြားဘူးထားတယ်ဟုတ်တလား။ဒါဆိုရင်အာယုံဆိုတဲ့စကားလုံးကိုကြည့်လိုက်ရင်အာယုံဆိုတာစိတ်တို့ရဲ့မွေးလျော်ရာအဲ့တော့ရိုးရိုးစိတ်တည်းရဲ့မွေးလျော်ရာလို့ပြုံးသုံးလို့ရှိရင်တော့အဲ့ဒါဘာအတုံးနဲ့သုံးရလဲဆိုရင်အာယုံအာရမဏလို့သုံးတယ်ရိုးရိုးစိတ်တည်းစိတ်ရှိစက်နဲ့၉ပါးရိုးရိုးစိတ်တည်းရဲ့မွေးလျော်ရာဆိုရင်ဘာလို့လဲအာယုံလို့တာကြာအာယုံဆိုသည်မှာစိတ်တို့ဤမွေးလျော်ရာအာယုံလို့ခေါ်တယ်ကြက်ခဲ့ဘူးပြီတခါအဲ့ဒီအာယုံတွေတဲမှာမှဒီဘဝရဲ့နောက်ဆုံးမရဏတဏ္ဍတည်ခြင်းနဲ့နီးကပ်နေတဲ့မရဏတဏ္ဍဇောစိတ်နောက်တစ်ခါကျမတို့ခုနပြောတဲ့နောင်ဘဝအဲ့ဒီအာယုံကိုယူပြီးတော့နောင်ဘဝမှာဖြစ်တဲ့ဘဝအသစ်နဲ့ဘဝဟောင်းနဲ့ဘဝအသစ်ကိုဆက်ဆက်တဲ့ပဋိသင်္ဍိပဋိဆက်ဆက်ပြီးတော့ရထားတဲ့ဘဝကိုတည်တံ့အောင်ဆောက်ရှောက်တဲ့ဘဝင်ကံရှင်ကုန်ပြီးရထားတဲ့ဘဝရှော့ကျသွားတယ်ဆိုအဲ့ဒီအာယုံတွေကိုပဲတေဂဏိကာလစသည်ဖြင့်အချိန်နေဘဝအစအချိန်တိုင်းအာယုံလို့မသုံးမနဲ့ဘာသုံးလိုက်လဲဆိုနိမိတ်လို့သုံးလိုက်ပြန်တခါဒီနိမိတ်တွေဘယ်နေရာမှာသုံးပြန်လဲဆိုခုနပြောတဲ့ဟလာတမထဆိုတဲ့ဇန်နေရအောင်ပွားများအထုတ်မယ်ဝိပဿနာဆိုတဲ့မက်ဖို့ရအောင်အထုတ်တဲ့အချိန်ကျရင်ပြုတ်ရတဲ့အာယုံကြလို့ရှိရင်ကျမတို့ကဒီမှာလဲနိမိတ်လို့သုံးပြန်တယ်နောက်တစ်ခါအဲ့ဒီအာယုံကိုပဲဒီနေရာမှာတမထဘာဝနာတို့ရဲ့တရားဝိပဿနာဘာဝနာတို့ရဲ့တရားကြလဲကမ္မထမ်းလို့သုံးတယ်ကြောင့်နိမိတ်ကအာယုံရဲ့ကမ္မထမ်းရဲ့ဒီအာယုံနေရွေးဒါပဲအဲ့ဒါလေးကိုမြင်အောင်ကြည့်ရမယ်နော်အနေမို့ဆိုရင်ကျမတို့လည်းအရင်တော့မသိတော့လေဟိုအာယုံလို့တတ်ကြက်တယ်နိမိတ်လို့တတ်ကြက်တယ်ကမ္မထမ်းလို့တတ်ကြက်တယ်နောက်ပြန်မဆက်ဆက်မိဦးဖြစ်သွားတယ်အဲ့တော့ကမ္မထာနာကမ္မထမ်းဆိုတာကမ္မဆိုတာပြုလုပ်ခြင်းပြုလုပ်ခြင်းရဲ့တိယာအာယုံကိုကမ္မထာနာကမ္မထမ်းလို့သုံးတယ်အဲ့တော့တမထဘာဝနာတွေပွားများအထုတ်ရင်တိယာအာယုံ၄သည်တမထဘာဝနာကမ္မထမ်းဒါလည်းသိရမယ်နော်ကမ္မထမ်းဆိုတဲ့အသုံးလုံးတွေအရှိမတင်ပြီးပြီစိတ်အစဉ်ကိုငြိမ်သက်အောင်ပြုလုပ်တာကိုတမထစိတ်အစဉ်ငြိမ်သက်သွားတာကိုတမထအဲ့ဒီငြိမ်သက်အောင်ပွားများအထုတ်တာကြတော့ဘာဝနာအဲကြောင့်စိတ်အစဉ်ကိုငြိမ်သက်အောင်ပွားများအထုတ်တာကိုတမထဘာဝနာစိတ်အစဉ်ကိုငြိမ်သက်အောင်ပွားများအထုတ်တဲ့နေရာမှာတရားအာယုံကိုကြရင်ကမ္မထမ်းဒါကြောင့်တမထဘာဝနာကမ္မထမ်းဆိုပြီးစိတ်ငြိမ်အောင်ပွားများထုတ်တဲ့တမထဘာဝနာရဲ့တိယအာယုံဒီဘလောက်ရှိသလဲဆိုရင်တမထဘာဝနာကမ္မထမ်း40သုံးလိုက်တယ်တခါစိတ်အစဉ်ကိုငြိမ်အောင်မဟုတ်ဘဲနဲ့ကျမတို့ကဟဲ့လားစိတ်တန်တန်မှလှုပ်ရှားထကြွတဲ့ပရိယုဌာနကိလေသာတွေကိုငြိမ်သက်အောင်ပြုလုပ်တာကြရင်တော့တမထဘာဝနာလို့သုံးဘာဝနာရဲ့တိယအာယုံကမ္မထမ်းလို့သုံးပေမဲ့စိတ်တန်တန်မှထကြွတဲ့ပရိယုဌာနကိုမဟုတ်ဖဲနဲ့ဆံရအကြောင်းမတွေ့မချင်းငြိမ်သက်နေမယ်ဆံရအကြောင်းနဲ့တွေ့လို့ရှိရင်ဟလာထကြွလာတတ်တဲ့အနုတယကိလေသာကိုဖြိုဖျက်စေမယ်အလုတ်ကိုကြားလို့ရှိရင်တော့အဲ့ဒါသည်ဝိပဿနာလို့သုံးတယ်အဲ့ဒီဝိပဿနာဆိုတာဝိဆိုတာအထုပဿနာဆိုတာရှုမြင်တာရိုးရိုးရှုမြင်တာမဟုတ်တော့ဘူးဒါကြောင့် तू ကအနုတယဆိုတဲ့ဆံရအကြောင်းနဲ့မတွေ့မချင်း အင်းအားကြီးစွာမဲ့နဲ့မပယ်နိုင်သေးသေး၍ကိန်းဝတ်တဲ့ကိလေသာကြီးကိုအနုတ္တိယလို့သုံးတယ်လေအဲ့တော့မဲ့နဲ့မပယ်သေးသေးရေကိန်းဝတ်မယ်ဆိုအနုတ္တိယကိလေသာကိုပယ်တတ်တာဘာလဲဆိုတော့မဲ့ကမှာပယ်တတ်မှာအဲ့တော့မဲ့ရအောင်အထုတ်တာဒီဘာအထုတ်ရမလဲဆိုရင်ဝိပဿနာတရားဆိုရယ်မြင်နေကြတဲ့ထူးထွေကမြင်နေဟာလဲပွားများအထုတ်ရမှာဒါတော့ဝိပဿနာဘာဝနာလို့သုံးမယ်အဲ့တော့ဝိပဿနာဘာဝနာရဲ့တရားအာယုံကိုကြတော့ဝိပဿနာဘာဝနာကမ္မထံလို့သုံးနိုင်မယ်အဲ့တော့ဝိပဿနာဘာဝနာကမ္မထံဒီဘယ်ဟာလဲလို့ပြောရင်တော့ကျမတို့ဟလာကျမတို့လူဘုံနေကာမဘုံနေမှာရောရူပဘုံနေမှာရောအရူပဘုံနေမှာ32ဘုံဆိုတဲ့ဘုံ3ပါးပေါ့ကာမရူပအရူပဆိုတဲ့ဘုံ3ပါးမှာရှိကြတဲ့တတဝါများဤတန်တအသီးသီးမှာရှိသောယုံနံဒီကိုတော့ဝိပဿနာဘာဝနာကမ္မထံလို့သုံးတယ်။ကြောင့်စာလို့ပြောရင်ကာမရူပအရူပဘုံ3ပါး၌ရှိသောဆိုတာစာလို့ပြောရင်တေဘူမကလို့သုံးလိုက်တယ်တေဘူမကဘာတွေလဲလို့ပြောရင်သူကြရင်ယုံနံခန္ဓာတွေအဲ့တော့တေဘူမကယုံနံအာယုံတို့သည်ဝိပဿနာဘာဝနာရဲ့တိယအာယုံကမ္မထံပဲဒါဆိုရင်ကျမတို့ဒီဝိပဿနာဘာဝနာအာယုံနဲ့တိယအာယုံကိုပြောပါဆိုကာမ၁၇ဘုံသားတွေအတိညာတ်ကျင်နဲ့ရူပ15ဘုံသားဆိုရင်ယုတ်လည်းရှိတယ်နံလည်းရှိတယ်ဆိုသူတို့ရှုရမှာရုပ်ကိုလည်းရှုလို့ရမယ်သူတို့ရဲ့နံဆိုတဲ့စိတ်နဲ့စိတ်တသိပ်ပေါ်မှာလည်းရှုလို့ရလိမ့်မယ်တခါအရူပမြင်မှကြတဲ့အခါကျတော့သူကနံကြီးတသက်ပဲရှိတာနံကြီးတသက်ရှိတဲ့အတွက်ကြောင့်သူတို့မှရှုမယ်ဆိုရင်ဘာပဲရှုရမလဲဆိုနံတရားပဲရှုလို့ရမယ်သို့တော့အရူပဘုံမှာပုထုဇဉ်ဘဝနဲ့ရောက်သွားလို့ကတော့သူတို့ဒီအဲ့ဒီလိုရှုနည်းဆိုတာဆရာနဲ့တွေ့မှာဒီရုပ်တွေပေါ်နံတွေပေါ်မှာရှုတဲ့ရှုပုံရှုနည်းတွေဒီဆရာသင်မှရတာဖြစ်တဲ့အတွက်ကြောင့်အဲ့ဒီတော့ဆရာကလည်းတခြားဆရာမရဘူးမြတ်စွာဘုရားပွင့်မှာအဲ့တော့မြတ်စွာဘုရားပွင့်မှာရုပ်တွေအကြောင်းနာမ်တွေအကြောင်းစိတ်အကြောင်းစေတသိက်အကြောင်းရုပ်အကြောင်းကိုဟလာဘုရားဖြစ်ပြီးခုနှစ်ဝါမြောက်တာဝတိန်တန်နဲ့ပြည်မှာမေရောအမိနဲ့တာကိုအဘိဓမ္မာတရားကိုဟောတဲ့အချိန်ကြားမှာရုပ်တွေနာမ်တွေအကြောင်းကိုနတ်တွေဗြဟ္မာတွေသိကြတာအဲ့ဒီတော့မှရှုနိုင်မှာဆိုတော့အရူပဗြဟ္မာဘုံမှာနာမ်ကြီးတသက်တော်ရှိကြပေမဲ့ပုထုဇဉ်ဘဝနဲ့ရောက်သွားလို့ကတော့သူတို့ကအဲ့ဒီနာမ်ကိုရှုတတ်တဲ့ဉာဏ်မရနိုင်เนาะဒါနောက်တစ်ချက်ကအရူပဘုံမှာသောတာပန်တဂရကံအနာကံနေနဲ့ရောက်သွားလို့ရတော့အဲ့ဒီသောတာပန်အဖြစ်ကိုရောက်စေတဲ့ရောက်စေဖို့ဆိုတာလေဖျားတဆူဆူနဲ့တွေ့မှာဆိုအဲ့ဒီအချိန်နဲ့ကသူကရုပ်တရားနံတရားတွေသူတို့ရှိကိုကြည့်တတ်နေပြီဖြစ်တဲ့အတွက်ကြောင့်အရူပဘုံရောက်ရင်အရူပဘုံမှာရှိတဲ့အရိယာများသည်မိမိတို့ပိုင်ဆိုင်ထားတဲ့နံတရားတွေကိုဝိပဿနာရှုလို့ရတယ်ဒါဆိုရင်ယုတ်ကြီးတသက်ရှိတဲ့အတ္တညတ္တပဲကျန်တော့အတ္တညတ္တပြန်မှာယုတ်ကြီးတသက်ပဲရှိတဲ့အတွက်ဒီအရေကိုရှုနိုင်ဖို့ဆိုတာဘာနဲ့ရှုရလဲယုတ်နဲ့ရှုလို့မရအောင်ယုတ်ကိုနံနဲ့ပဲရှုရဆိုတာအတ္တညတ္တပြန်မှာဘဝရောက်လို့ရတော့ရှုလို့မရအောင်ဒါကြောင့်ရက်ပြစ်ရှိပါတယ်ထဲတာဒါဆိုရင်ဝိပဿနာဘာဝနာဆိုတာရဲ့တိယအာယုံကိုပြောပါဆိုရင်တေဘူမကယုတ်နဲ့ခန္ဓာများအဲ့ဒါဒီဝိပဿနာဘာဝနာဤကမ္မထံအာယုံမဲအဲ့ကြောင့်ဝိပဿနာဘာဝနာကိုပွားများထုတ်ရင်ဘာကိုကြည့်ရလဲဆိုစိတ်ကိုယ်တော်၎င်းစေတသိက်ကိုယ်တော်၎င်းရုပ်ကိုယ်တော်၎င်းရှုရတာကျမတို့ကာမဘုံသားတွေကြတော့ဟလာဒီကာမဘုံသားဆိုကာမစက်တဲ့ဘုံမှာအပယ်လေးဘုံသားရှုလို့မရဘူးလူနဲ့နတ်မှာလဲလူတိုင်းနတ်တိုင်းရှုလို့မရအောင်ဘယ်လိုလူဘယ်လိုနတ်တွေရှုလို့မရဘူးလဲဆိုသူဂရိအာဟိလူနော်ဒွိယလူနတ်တွေရှုလို့မရအောင်နတ်ထဲမှာလည်းဒီတိုင်းပဲအဲ့တော့ဝိပဿနာဘာဝနာကမ္မထံကိုပွားများထုတ်နိုင်တာဒီလူနဲ့နတ်ထဲကဘလို့လူဘလို့နတ်လဲဆိုတိဟိတ်ပုံကိုယ်တွေပဲရှုလို့ရတယ်ဒါဆိုရင်ဝိပဿနာဘာဝနာရဲ့တရားအာယုံကိုလည်းကမ္မထံအာယုံမိမဲ့အဲ့ဒါကိုကြတော့ကမ္မထံလို့သုံးတယ်ကမ္မထံဆိုတာအာယုံပဲတခါရိုးရိုးစိတ်စိတ်တသိတည်းရဲ့မွေးလျော်ရာကိုပြောမယ်ဆိုရင်တော့စိတ်စိတ်တသိအလုံးရဲ့မွေးလျော်ရာကိုတာမင်ညပြောပါဆိုရင်အာယုံလို့ပဲသုံးလိုက်တယ်ဘာတွေလဲရူပယုံတတ္တယုံခန္ဓာယုံရတ္တယုံဖုဒ္ဓပယုံဓမ္မယုံပြီးသွားတယ်ရိုးရိုးအဲ့ဒီအဲမှာမမရဏတဏတေကံဒီအချိန်မှာဖြစ်တဲ့ဇောစိတ်တွေအဲ့ဒီဇောစိတ်ယူပြီးတော့အာယုံမှာဘဝအသစ်မှာဖြစ်တဲ့ပဋိသင်္ဍေဘဝင်သုတိစိတ်တွေရဲ့အာယုံကြလို့ရှင်နိမိတ်လို့လည်းသုံးတယ်တခါဘာလို့နိမိတ်လို့သုံးလဲဆိုရင်ဟရိလို့သမထဘာဝနာပွားများလို့ရှင်ဇန်ရမယ်ဝိပဿနာဘာဝနာပွားတဲ့အခါမှာမဲ့တည်ရမယ်ဆိုတော့အဲ့ဒီလို့စိတ်အစဉ်တွေကိုဇန်ဆိုတဲ့အပ္ပနာတိုင်အောင်အထွတ်ထိပ်တွေရအောင်အထောက်ကြမယ်မက်ဆိုတဲ့ အပနာတယောင်ရမယ်အထုတ်တဲ့အခါကျလဲနိမိတ်လို့သုံးတယ်ဆိုတော့နမိတ်လို့သုံးနိုင်တာဒီဘယ်နဲ့နေရာရှိတယ်လဲဆိုပြန်ပြီးတော့ apply လုပ်ပြတာเนาะနိမိတ်လို့သုံးနိုင်တဲ့အခါဒီပြီးခဲ့တဲ့ဘဝရဲ့မရဏတဏ္ဍဇောအချိန်ဆိုရင်ဇောစိတ်အချိန်ကြရင်လဲအဲ့ဒီအချိန်မှာစိတ်တို့ရဲ့အဲ့ဇောဆိုတာစိတ်ပဲလေဇောဆိုတာဇောကိစ္စတတ်တဲ့စိတ်လေအဲ့တော့ဇောစိတ်တွေယူတဲ့အာယုံကြရင်နိမိတ်လိုပဲသုံးရတယ်ရူပါယုံတတ္တာယုံလို့သုံးခွင့်မရှိဘူးတခါဘဝအစမှာဖြစ်တဲ့ပဋိသင်္ဍေစိတ်တွေဘဝဘဝပဋိသင်္ဍေဆက်ဆက်ပြီးတဲ့အာယုံကိုယူတဲ့ဘဝစိတ်တွေနောက်တခါသေသွားတဲ့သုတိစိတ်တွေရဲ့ယူအပ်တဲ့အာယုံဆိုရင်လည်းနိမိတ်လို့သုံးတယ်ဒါအပြင်အပ္ပနာဆိုတဲ့ဇန်တန်အောင်ပွားများထုတ်တဲ့တမထဘာဝနာကမထန်ဝိပဿနာဘာဝနာကမ္မထံနေဇံရအောင်မက်ဖို့ရအောင်အထုတ်တဲ့အချိန်ကြရင်လေယူရာကိုလည်းဘာလို့သုံးလဲဆိုရင်နိမိတ်လို့သုံးတယ်ဒါကြောင့်ဇံရအောင်เนาะမက်ရအောင်အထုတ်တဲ့အခါမှာတနည်းအားဖြင့်ပြောရင်တမထဘာဝနာတွေဝိပဿနာဘာဝနာတွေကိုဇံတန်အောင်မက်တန်အောင်ယူအပ်တဲ့အာယုံကြရင်လေနိမိတ်လို့သုံးတယ်ဆိုတော့နိမိတ်လို့သုံးနိုင်တာဒီဘယ်နှစ်နေရာရှိလဲဆိုရင်၅နေရာရှိတယ်လို့မှတ်ထားလိုက်တော့၅နေရာမရဏတဏ္ဍဇောအချိန်ဒါဘဝဟောင်းတော့ပြီးရင်ဒီဘက်ဘဝရဲ့ပဋိသင်္ဍေဘဝင်သုတိဒီဘက်ဘဝမှာမှဇံရအောင်ဒီအာယုံကိုတအာယုံနဲ့ဆူးဆိုက်သွားအောင်ယူမဲ့အာယုံမျိုးမဲ့ရအောင်အထုတ်သွားမဲ့အာယုံနေကြရင်လဲဆွဲထင်သွားအောင်ကြိုးစားရင်လဲနိမိတ်လို့သုံးနိုင်တယ်ဆိုတော့နိမိတ်လို့သုံးနိုင်တဲ့နေရာဒီဘယ်နှစ်နေရာရှိလဲဆိုရင်၅နေရာရှိတာပေါ့ဟုတ်ပြီနော်ဒါဒီမှာပြောရင်ဟလာမရဏတဏ္ဍဇောဒါအတိတ်ပိစုံပံမှာပရိသန္တိဘဝင်သုတိပြီးအပနာဆိုတဲ့ဇန်တယောင်ရအောင်မဲ့ရအောင်အထုတ်တဲ့အချိန်ကြရင်လေအဲ့ဒီအာယုံကိုနိမိတ်လို့သုံးတယ်အဲ့ဒီနိမိတ်ကြတော့ဒီမရဏတဏ္ဍဇောနဲ့ပရိသန္တိဘဝင်သုတိမှာယူအပ်တဲ့နိမိတ်ကြရင်ဘာအနေနဲ့သုံးလဲဆိုဘာနမိတ်တွေလဲလို့ပြောရင်အဲ့ဒီအချိန်မှာသုံးတဲ့နမိတ်ဒီကံကမ္မနိမိတ်ဂတိနမိတ်လို့သုံးတယ်နိမိတ်ပဲနားလဲတယ်နော်အပနာဘာဝနာဆိုတဲ့ဇံမဲ့ဖို့ရရအောင်အထုတ်တဲ့နိမိတ်ကြရင်တော့ဘာတွေသုံးလဲပရိကမ္မနမိတ်မတူတော့နော်ဩဃဟနမိတ်ပဋိဘာဃနမိတ်လို့သုံးတယ်သဘောပေါက်သလားမသိဘူးနိမိတ်လို့သုံးနိုင်တာတွေသုံးတာနားလည်ပြီနော်ဒါဆိုရင်အပနာဘာဝနာဆိုတဲ့ဇံနေရအောင်အထုတ်မယ်ဝိပဿနာဘာဝနာတွေမှာစိတ်အစင်မှာယုတ်တရားနံတရားတွေကိုဆွဲထင်သွားအောင်အထုတ်တယ်အဲ့ဓာတွေကြရင်အဲ့ဒီဟာတွေကြရင်နိမိတ်ကိုဘလို့သုံးလဲစားစွာဦးအထုတ်အာယုံယူရင်ပရိကမ္မနမိတ်စိတ်ထဲမှာထင်လာရင်ဥက္ကဟနမိတ်ပြီးရင်ပရိပါဃနမိတ်လို့သုံးတယ်ဆိုတော့နိမိတ်လို့သုံးနိုင်တဲ့ဟာသဘောပေါက်ပါမယ်ရှင်းမိလားမသိဘူးကွဲတယ်နော်နောက်တစ်ချက်ကြလို့ရှိရင်ကမ္မထမ်းလို့သုံးတာကြတော့တမထဘာဝနာရဲ့တိယအာယုံလို့ပြောရင်40ယူသွားပြီအဲ့ဒီ40ထဲမှာမှကိုကျမတို့ကဘာယူမလဲ40ကိုပြောပါဆိုရင်30 30 30 4 4 4အဲ့ဒီထဲမှာမှ30 30 30 4 4 4ဆိုတာတမထဘာဝနာကမ္မထံအဲ့ဒီထဲမှာဇံရနိုင်တဲ့ကမ္မထံကိုမရှိဘူးလားဇံရနိုင်တဲ့ကမ္မထံကိုအပ္ပနာဘာဝနာရနိုင်တာဆို30ဟုတ်လားအဲ့ဒီ30ထဲမှာမှနမိတ်3ပါးလုံးထင်နိုင်တာ22ပြန်ဖြစ်သွားတယ်ကွဲပြီနော်အဲ့တော့သူ့အလေးနဲ့သူရှိတာဖြစ်တဲ့အတွက်ကြောင့်အဘိဓမ္မာကိုသင်လို့ရှိရင်သူ့ရဲ့အဘိဓမ္မာဝောဟာရဆိုရယ် terms တွေကသိနေရမှာကိုချင်းချင်းဒီနေရာမှာပြောနေရင်တော့ဟလာအစင်းအတန်အနံ့ရတာဆိုရယ်အာယုံယူတယ်လို့ပဲပြောမှာပေါ့အစင်းမှာမှစိတ်ထဲမှာဆွဲထင်သွားအောင်ပွားများအထုတ်တဲ့အာမျိုးဆိုရင်တော့အဲ့ဒါကိုပရိကံမနမိတ်လို့သုံးမှာပေါ့စိတ်ထဲမှာဒီအစင်းအာယုံစိတ်ထဲဆွဲထင်သွားပြီဆိုရင်ဥက္ခနမိတ်လို့သုံးမှာဆိုသူ့နေရာနဲ့သူသုံးသွားတာတေကံဒီအချိန်ကျတော့ပြုတ်လာတဲ့အာယုံကြလို့ရှိရင်တော့ပရိကံမနမိတ်ဥက္ခနမိတ်လို့သွားမတော့ဘူးတေကံဒီအချိန်မှာထင်လာတာကြရင်ကံကံမနမိတ်ဂရိနမိတ်လို့သုံးမယ်ပဋိသင်္ဍေဘဝင်စုစည်းစိတ်တွေယူတဲ့အာယုံကြရင်ပရိကံမနမိတ်ဥက္ခနမိတ်ပဋိဘာကနမိတ်လို့မသုံးဘာသုံးမှလဲကံကံမနမိတ်ဂရိနမိတ်ပဲသုံးမယ်နားလည်လားမသိဘူးစိတ်အစဉ်မှာစူးစိတ်သွားအောင်ဆွဲယူတဲ့အာယုံနေကြရင်ကံကံမနမိတ်ဂရိနမိတ်လို့မသုံးဘူးစသွားဦးဆိုရင်ပရိကံမနမိတ်အနိနာရောက်လာလို့စိတ်ထဲမှာထင်လာပြီဆိုရင်ဩဃနမိတ်စသည်ဖြင့်အဲ့လိုသုံးသွားမှာဆိုသူ့နေရာနဲ့သူ့အတုံးကွဲပြားအောင်သိရမယ်ရှင်းလားမသိဘူးတမထဆိုတဲ့စိတ်ငြိမ်အောင်ပွားများထုတ်တဲ့တမထဘာဝနာရဲ့တရားအာယုံတမထဘာဝနာကမ္မထံကြရင်နိမိတ်လို့မသုံးမင်းနဲ့အဲ့ဒီဟာကြတော့တမထဘာဝနာကမ္မထံပေါင်းဘယ်လောက်လဲ40အဲ့လားယူသွားပြီနားလည်ပြီနော်အဲ့တော့ဒါလေးနဲ့ကွဲအောင်ပြန်ပြောမယ်ဆိုရင် ဒါလေးလည်းနည်းနည်းဟိုစာရီကသူ့အနေနဲ့သူမလိမ့်လိုက်ခုကျမအပေါ်စီးကနေကြည်နေတင်မှာเนาะဒါဆိုရင်နည်းနည်းလေးပြန်ပြောကြည့်အောင်စိတ်ကိုငြိမ်သွားတာစိတ်တွေလှုပ်ရှားနေတာလှုပ်ရှားနေတဲ့စိတ်ကလေးငြိမ်သက်သွားတာကိုတမထလို့တုံးတယ်ငြိမ်သက်အောင်လှုပ်တာကိုတမထငြိမ်သက်သွားတဲ့စိတ်တည်ဘာဖြစ်သွားလဲဆိုငြိမ်သက်သွားပြီဆိုတည်ပြီးလို့ရှိရင်ငြိမ်သက်เสียတည်ပြီးလို့ရှိရင်ကြည်သွားတယ်အဲ့တော့ငြိမ်သက်သွားပြီးရင်တည်ကြည်လာတဲ့အစဉ်ကိုတမာတိလို့တုံးတယ်စိတ်တွေလှုပ်ရှားတယ်လှုပ်ရှားနေရနေပြီးတော့စိတ်ကလေးငြိမ်အောင်လှုပ်တာငြိမ်အောင်လှုပ်တဲ့အလုပ်ကိုတမထလို့တုံးတယ်ငြိမ်သွားတာကိုကြတော့တမာတိလို့တုံးတယ်တူးနော်ငြိမ်အောင်လှုပ်နေတာကိုဘာခေါ်လဲသမထငြိမ်သွားတာကြရင်တမာတိဘယ်ချိန်ငြိမ်သွားမလဲတမာတိရရင်ဒီငြိမ်သွားမယ်ရှင်းလားမသိဘူးဒါဆိုရင်တအာယုံတဲမှာငြိမ်သွားတယ်တအာယုံတဲမှာဧကတအာယုံတဲမှာတည်သွားတယ်ကြီးငြိမ်သက်သွားတာဧကဧကတာလို့တုံးဧကဧကတာအဲ့ဒါကိုအာလေးကဒီမှာလာပေါင်းလိုက်တော့ဧကကတာဧကကတာဆိုတာတအာယုံတဲမှာစူးစိုက်ကြောက်သွားတာဧကကထာလို့တုံးတယ်အဲ့ဒီဧကကထာတိတအာယုံတဲမှာစူးစိုက်သွားပြီဆိုဒီတအာယုံတဲမှာတီးမသွားဘူးလားစိတ်ကလေးတိဧကကထာဆိုစိတ်လားစေတသိက်လားဧကကထာဆိုစိတ်လားစေတသိက်လားဟင်ဧကကထာဆိုစိတ်လားစေတသိက်လားစေတသိက်စေတသိက်ကလေးတိစိတ်ကိုတအာယုံမှာရောက်အောင်တီအောင်လှုပ်ပေးလိုက်တဲ့စေတသိက်တအာယုံထဲမှာတီပြီးတော့စူးစိုက်သွားအောင်လှုပ်ပေးတဲ့စေတသိက်ကိုပြောပါဆိုဧကကထာအဲ့ဒီဧကကထာစေတသိက်ကလေးဖြစ်လာပြီဆိုရင်အဲ့ဒီစိတ်တီတအာယုံမှာတီသွားပြီတီသွားတဲ့အတွက်ကြောင့်စိတ်တဏ္ဍာမှာလှုပ်နေတာတွေစိတ်တွေကလှုပ်ရှားနေတယ်အာယုံတွေအများအာယုံအများသွားနေရင်အာယုံအများမှာကျက်စားနေတဲ့စိတ်တွေလှုပ်ရှားနေလှုပ်ရှားနေတဲ့စိတ်သည်မငြိမ်သက်ဘူးဟုတ်လားမငြိမ်သက်တဲ့အတွက်ကြောင့်အဲ့ဒီစိတ်တွေသည်လှုပ်ရှားနေတဲ့စိတ်သည်ကိလေသာဆိုတဲ့အ ਨੇ အနှစ်တွေနဲ့ဘာဖြစ်လဲဆိုတော့နောက်ကြည့်နေဒါကြောင့်စဉ်းစားကြည့်လှုပ်ရှားနေတဲ့စိတ်စဉ်သည်မတန့်ရှင်မငြိမ်သက်ဘူးနောက်ကြည့်နေဒါကြောင့်အာယုအများကျက်စားနေပြီးတော့လှုပ်ရှားနေတဲ့စိတ်မငြိမ်သက်နေတဲ့စိတ်ဒီစိတ်အစဉ်နေဒီအ ਨੇ အနှစ်ဒီရေတွေလိုပဲပေါ့ရေတွေမှာလှုပ်ရှားနေတဲ့ရေဒီမကြည်လင်ဘူးလေအ ਨੇ အနှစ်ဒီနဲ့နောက်ကြည့်နေအဲ့ဒါဆိုအဲ့ဒီရေလေးကိုငြိမ်သက်သွားအောင်မလှုပ်ရှားသွားအောင်ဘာလို့ဆိုငြိမ်ငြိမ်လေးထားလိုက်ရင်အဲ့ဒီမှာရှိတဲ့လှုပ်ရှားနေတဲ့ရေမှာရှိတဲ့အ ਨੇ အနှစ်ဒီထိုင်သွားပြီထိုင်သွားပြီဆိုတအားအဲ့တခွက်ခွက်လေးမှာရှိတဲ့ရေလေးဒီငြိမ်ပြီးလို့ရှိရင်နောက်ဆုံးကြရင်အနေနဲ့တွေထိုင်သွားရင်ဘာဖြစ်လဲဆိုကြီးလာတယ်။ဒါကြောင့်အာယုံများကျက်စားနေတယ်စိတ်တွေလှုပ်ရှားနေအဲ့လှုပ်ရှားနေတဲ့စိတ်တွေဒီဘာဖြစ်လဲဟိုအာယုံရောက်တယ်ဒီအာယုံရောက်နေတယ်အဲ့ဒီလိုလှုပ်ရှားနေတာကဥဒ္ဒစ္စလို့သုံးတာပေါ့ဥဒ္ဒစ္စစိတ်တွေပြန့်လွင့်နေထိုနည်းတူစွာစိတ်တွေဒီအစင်းအာယုံပေါ်ပြေးလိုက်အနက်အာယုံပေါ်ပြေးလိုက်အတန်ပေါ်အာယုံပြေးလိုက်ဆိုတော့အစင်းအတန်အနက်အရကအာယုံတွေပေါ်ကာမအယုံတွေကိုကျက်စားနေလို့နဲ့စိတ်ကလည်းမငြိမ်သက်နိုင်ဘူးမတည်ကြည်နိုင်ပြန်ဘူးလက်ခါစိတ်အစင်မှာပူလောင်နေတဲ့ဒေါသတွေထွက်နေလေအဲ့ဒီစိတ်ဒီတည်ကြည်မှုမရှိဘူးမအေးချမ်းမငြိမ်သက်ဘူးအနှဲ့နှစ်တည်းတခါစိတ်အစင်မှာခုနပြောသလိုအယုံတွေလျှောက်ကျက်စားမြင်ဘာအယုံမှန်းမသိပဲနဲ့ပြန့်လွင့်နေတဲ့ဥဒ္ဒစ္စဖြစ်နေရင်လေအဲ့ဒီစိတ်ဒီတည်ကြည်ငြိမ်သက်မှုမရှိဘူးအလုတ်တစ်ခုကိုလှုပ်ပြီးတော့မှငါမှားလေချင်းအလုတ်တင်တာကြတော့မလုတ်တင်တာလှုပ်နှုတ်မိတဲ့အခါမှားလေချင်းဆိုပြီးဖြစ်နေတဲ့ကုတ်ကုတ်ဆဖြစ်နေလေစိတ်စဉ်ဒီတည်ကြည်မှုမရှိဘူးမငြိမ်သက်ဘူးထွန်းဤသူစားစိတ်တန်တန်မှာစိတ်ကိုထိုင်းပြီးတော့စေတသိက်တွေမှိုင်းနဲ့ခိနမိတ်တာဝင်နေလေစိတ်တည်တည်ကြည်ငြိမ်သက်မှုမရှိဘူးဒါဆိုစိတ်တန်တန်မှာတည်ကြည်ငြိမ်သက်မှုမရှိတာဘာကြောင့်လဲလို့ပြောရင်စိတ်ရဲ့အညစ်အကြေးဆိုတဲ့နေရာမှာဒီနေရာမှာနိဝရဏကိုတုံးတာနိဗ္ဗာန်တရား6ပါးရဲ့မှာစိတ်အစဉ်ကိုညှဉ်းနှွမ်းပူလောင်စေတဲ့တရားဒီနိဗ္ဗာန်တရား5ပါးပဲအစဉ်အတန်အနှံ့အယတာဆိုရဲကာမအာယုနေပေါ်မှာမနေမနာကျက်စားလွန်းနေအဲ့ဒါကာမစ္ဆန္ဒနိဗ္ဗာန်တရားကိုကျင့်လောပါပဲမကျေနပ်မှုတွေဖြစ်နေရင်ဗျာပါဒဆိုရဲဒေါသပဲစိတ်တွေထိုင်ပြီးစေတသိက်တွေမှိုင်းနေရင်ထိနာမိတ်တာပဲ ပြန့်လွင့်နေတယ်ဘယ်အာယုံမှန်းမသိပြန့်နေတယ်ဘာတွေးနေလဲဘာတွေးမှန်းမသိအဲ့ဒါဥဒ္ဓစ္စပဲလှုပ်တော့လှုပ်ပြီးပြီမလှုပ်သေးနိုင်လှုပ်မိသွားတယ်လှုပ်သေးနိုင်ကြတော့ပြင်းသွားလို့တောင်အချိန်လွန်သွားရည်တော့လားမလှုပ်မိလိုက်နောင်မတရနောင်တရနေကုတ်ကုတ်စားပဲဟုတ်ရဲ့လားအဲ့ဒီလိုဖြစ်လာလို့ရှင်စိတ်တွေညင်သက်မှုမရှိဒါအပြင်ဟုတ်ဟုတ်ပါမလားမှန်မှန်မှဟိုအားလည်းတိတိမိမိမဆုံးဖြတ်နိုင်ဒီအားလည်းတိတိမိမိမဆုံးဖြတ်နိုင်ဆိုပြီးတော့တန်တရားတွေများနေလေအဲ့ဒီစိတ်တွေညင်ွမ်းနောက်ကြည့်နေအဲ့ဒါကိုပဲဝိသိကိစ္စလို့သုံးတော့ကာမိစ္ဆန္ဒနိဝရဏဗျာပါဒနိဝရဏဌိနမိတ်ဒနိဝရဏဩဒိစ္စကုတ်ကုတ်စနိဝရဏဝိသိကိစ္စနိဝရဏတိသိင့်တိထိုက်တာတွေတော့မသိဘူးမသိတာတွေသိတယ်ဆိုတော့ဝိသိကိအဝိဇ္ဇာဆိုတာကတော့စိတ်ရဲ့အငြိအကျေးမဟုတ်သူ့ဖယ်လို့ရတယ်အဲ့တော့ဖယ်လိုက်ရင်နိဝရဏ6ခုတွေဟာရိနိဝရဏ5ခုဒီစိတ်ရဲ့အငြိအကျေးတွေပဲအဲ့ဒီအရာဖြစ်နေစိတ်အစဉ်သည်ကာမိစ္ဆန္ဒနိဝရဏဆိုလေအစဉ်အတန်အနှံ့ရတာဆိုနှစ်သက်ဖွယ်ရာပုဂ္ဂိုလ်တတ္တဝါအာယုန်နေမှာပြန်သွားနေတဲ့အတွက်ကြောင့်အဲ့ဒီစိတ်တွေလည်းလှုပ်ရှားနေတာပဲမကျေနပ်မှုတွေနဲ့ဖြစ်နေမယ်ငိုင်ငီးမှုတွေနဲ့ဖြစ်နေမယ်ပြန့်လွင့်မှုတွေနဲ့ဖြစ်နေမယ်နောင်တတွေနဲ့ဖြစ်နေမယ်တန်တရားတွေဖြစ်နေမယ်ဆိုရင်အဲ့ဒီလိုမငြိမ်မသက်လှုပ်ရှားနေတဲ့စိတ်ကလေးကိုငြိမ်ခြင်းပါတယ်ငြိမ်အောင်လှုပ်တာကိုတမထလို့သုံးတယ်ငြိမ်သွားအောင်လှုပ်တာတမထအဲ့ဒီလိုငြိမ်အောင်လှုပ်တယ်ဆိုတာတစ်ချိန်နဲ့လှုပ်လို့မရဘူးကျိမ်မှန်များစွာပွားရမယ်အဲ့တော့အဲ့ဒီလိုငြိမ်အောင်လုပ်အောင်ပွားများအထုတ်တာကိုတော့ဘာဝနာလို့သုံးတယ်ပွားများအထုတ်တယ်အဲ့ဒီလိုငြိမ်စေမဲ့အာယုံကိုကြတော့ဘာသုံးလဲကမ္မထံလို့သုံးတယ်ဒါဆိုရင်စိတ်ကိုငြိမ်အောင်ပွားများအထုတ်မှုရဲ့တရားအာယုံကိုတမထဘာဝနာကမ္မထံလို့သုံးတယ်နားလည်လားမသိဘူးအဲ့တော့စိတ်ကိုငြိမ်စေမဲ့လှုပ်ရှားနေတယ်ပြန့်လွင့်နေတယ်လိုချင်နေတယ်ကာမိစ္ဆန္ဒနိဝရဏမကျေနပ်တွေနဲ့မှုတွေဗျာပါဒနိဝရဏဌိနမိတ်တာအစတဲ့နိဝရဏစိတ်အညစ်အကြေးတွေဝင်လာရင်တဲ့အဲ့ဒီစိတ်အညစ်အကြေးတွေကိုဖယ်ရှားဖို့စိတ်ကလေးလှုပ်ရှားနေတဲ့စိတ်ကလေးငြိမ်သွားအောင်လှုပ်ရှားနေတဲ့စိတ်ကလေးတအားယုံမှအေဂျင့်စီရအာယုံလေးပေါ်မှာတီအောင်ပြုတ်လို့ရတာကိုတမထဘာဝနာအဲ့တီစေတဲ့အာယုံကမ္မထံလို့သုံးတော့တမထဘာဝနာကမ္မထံပေါင်းဘလောက်ရှိလဲလို့ပြောရင်40ရှိတယ်နားလည်ပြီနော်အဲ့ဒီ40ဒီဘာတွေလဲလို့ပြန်ပြောရင်10 10 10 4 4 4 ပါတဲ့စိတ်ငြိမ်စေမဲ့ကမ္မထံပေါင်း40တိတိရှိပါတယ်တဲ့အဲ့ဒီ40တော့ကမ္မထံဒီပေါ်မှာအဲ့ဒီစိတ်အာယုံလေးအဲ့ဒါကမ္မထံဆိုတာအာယုံစိတ်ငြိမ်စေမဲ့စိတ်ကလေးမပြန့်လွင့်တော့ဘဲနဲ့မလှုပ်ရှားတော့ဘဲနဲ့တည်သွားစေမဲ့အာယုံပေါင်း40ရှိတယ်တဲ့အဲ့ဒီအာယုံ၄ပေါ်မှာတအာယုံတဲပေါ်မှာစူးစိုက်သွားအောင်ပြုလုပ်တာကိုတော့ဟာလားဧကကတာဆိုတဲ့အဆင့်လေးရအောင်ပြုလုပ်ရမယ်တဲ့အဲ့ဒီလိုပြုလုပ်တဲ့နေရာမှာတဲ့ဒီအာယုံ၄ပေါ်မှာစူးစိုက်သွားတဲ့အဆင့်ဆိုရင်ဧကကထာလို့လဲသုံးတယ်တဲ့ဇံလို့လဲသုံးမယ်တဲ့ဟုတ်လားဧကကထာဆိုတာဘာပဲလဲတအာယုံတဲ့ဘောမှာစူးစိုက်သွားတာဧကကထာဆိုတာဇံဆိုဒီမှာအာယုတစ်ခုဘောတွင်အထူးမြင့်မြန်ဆိုတာစူးစိုက်တာကိုဇံလို့ခေါ်တယ်ဆိုဇံလို့အဆင့်ကိုရောက်တာဒီတအာယုံနဲ့ပေါ်မှာစူးစိုက်တဲ့အတွက်ကြောင့်အဲ့တအာယုံနဲ့စူးစိုက်တဲ့ဇံလို့ခေါ်တာဘယ်ဟာလဲဆိုဧကကတာစေတသိက်ပါပဲတဲ့ရှင်းလားမသိဘူးအဲ့ဒီလိုစူးစိုက်သွားတဲ့ဇံအဆင့်ကိုရောက်ဖို့ကဧကကတာကစားခဲ့ရတာမဟုတ်အဲ့တမထဘာဝနာကမ္မထံလေးပေါ်မှာစိတ်အဆင့်ကိုရောက်အောင်တင်ပေးတဲ့အလုပ်ဒီဝိတက်ပါတဲ့တင်ပေးုံနေမပြီးသေးဘူးတင်ပေးတဲ့အာယုံလေးပေါ်မှာသုံးသက်တာဝိสารပါတဲ့ဒီအာယုံလေးပေါ်မှာတင်ပြီးတော့သုံးသက်နေရတရားယုံလေးပေါ်မှာကျေနပ်လာရင်ပီတိပါတဲ့ဒီတအာယုံနဲ့နေအာယုံအများကိုသွားနေတာကိုကျမတို့ကြီးကဘုရုဇင်းနေတဘာဝလေးအာယုံအများကိုကျက်စားနေရတာကိုကျမတို့ကချမ်းသာလို့ထင်တယ်တကယ်တော့မဟုတ်တအာယုံနဲ့နေတာချမ်းသာပဲမတိကြတဲ့အခါကျရင်အာယုံအများမှာနေတာကိုချမ်းသာလို့ခေါ်တယ်တေချာစဉ်းစားကြည့်အဲ့ဒီချမ်းသာတည်ချမ်းသာအစ်စ်ကိုမဟုတ်ဖန်တီးယူရတဲ့ချမ်းသာတေချာကြည့်ကြည့်ကျမတို့တီဗီကြည့်မယ်အစင်းလေးလည်းကြည့်အောင်မယ်အတန်လေးကလည်းနားထောင်အောင်မယ်အနံ့လေးကလည်းမှုံမွေ့ကြံကြံဖြစ်နေအောင်မယ်အရသာလေးကလည်းစားအောင်မယ်တီဗီကြည့်တဲ့အချိန်ဆိုကြည့်ကြည့်လေရုပ်ရှင်ကြည့်တာပဲဖြစ်ဖြစ်အတွေ့အထိကလည်းအေကွန်းလေးပါလေးနဲ့ဖြစ်နေအောင်မယ်ဗ ဘေးနားထိုင်နေတဲ့သူကလည်းနန်းစောနေမဖြစ်သေးမှမွေးပြန်ပြန်လေးဖြစ်အောင်မယ်ဆိုတော့ကျမတို့ကအစင်းအတန်အနဲ့ရတာအာယုအတွေ့အထိအကုန်လုံးမှာပြည့်စုံနေရင်ချမ်းသာလို့ထင်တယ်ဒါပေမဲ့အဲ့ဒီဟာဒီအာအဲ့ဒီလိုပြည့်စုံဖို့ဆိုတာဒီတိုင်းသူကသူပြည့်စုံပါမလားပြည့်စုံတဲ့နေရာကိုသွားကျင်သွားရမယ်ဖန်တီးထားတယ်ပြုလင်ထားတဲ့နေရာတစ်ခုသွားရမယ်သွားမယ်ဆိုရင်လေအဲ့ဒီသွားနိုင်တဲ့အခါကြေးငွေလည်းရှိအောင်မယ်ဟုတ်တယ်လားသွားဖို့သွားရမယ်လွယ်လေးတကူသွားနိုင်မဲ့အစီးရမဲ့ကားတို့ဘာတို့ကလည်းရှိရအောင်မယ်အဲ့ဒီလိုသွားဖို့ပြင်ဆင်သွားရအောင်မယ်အကုန်လုံးပြင်ဆင်ပြီးတော့မှအဲ့ဒီနေရာလေးရောက်ပါပြီတဲ့အဲ့ဒီအာယုံလေးကိုခံစားရင်ကျမတို့ကချမ်းသာလို့ထင်ဒါပေမဲ့အဲ့ဒီလိုရဖို့အဲ့ဒီအာယုံလေးရဖို့ဆိုတော့ကျမတို့ကအများကြီးအရင်နေ့တွေယူရတယ်အချိန်လည်းပေးရအောင်မယ်နေရာလည်းရှာရအောင်မယ်သွားရမယ့်အဖို့လည်းရှာရအောင်မယ်တခြားတွေးကြည့်ဟလာအဲ့ဒီအတွက်ကုန်ကြတဲ့ဟာတွေလည်းရှိလောက်အောင်မယ်သူနဲ့တန်တဲ့အဝတ်အစားကလည်းဝေးရအောင်မယ်အဲ့ဒီလိုနေရာမျိုးနဲ့တန်တဲ့ဟလာကျမတို့ကားဆိုလေကားစုပ်ကြီးသွားလို့မရအောင်လေတင့်တင့်နေခါလည်းဖြစ်ရအောင်မယ်စသည်ပြီးအများကြီးဖန်တီးပြီးတော့မှအဲ့ဒီချမ်းသာလေးကိုရလိုက်ပါပြီတဲ့ဘယ်လောက်ကြာကြာရမလဲတစ်နေ့လုံးခံစားနိုင်လားဆိုလေအချိန်ပိုင်းနဲ့ရမယ်အဲ့ဒီချမ်းသာတွေဖန်တီးယူရမယ့်ချမ်းသာဖြစ်တဲ့ကြောင့်စာလို့ပြောရင်ဝေဒယိတာဒုက္ခလို့တော့ဝေဒယိတာဆိုဝေဒနာဆိုတဲ့ခံစားချက်တွေရဖို့ဖန်တီးကိုယူရတာအဲ့ဒါဝေဒယိတာဒုက္ခကျမတို့ပုထုဇဉ်လူသားတွေကအဲ့ဒါကိုချမ်းသာစေလို့ထင်ပြီးအဲ့ဒီချမ်းသာလေးရဖို့မိုးလင့်ကနေမိုးချုပ်ရှာတဲ့သူကရှာရတယ်ရှာလာတော့သိသိတဲ့သူကလည်းသိသိနေရတယ်ဟုတ်တယ်လားစူဆောင်းနေရသေးတယ်အဲ့ဒါတွေကလည်းတကယ်တမ်းမြင်လားဆိုတော့လည်းမမြဲဘူးရန်သူမျိုးငါးပါးဖြက်စီးလိုက်ကုံသားမြန်ပြီဝေဒယိတာဒုက္ခလေးရဖို့ဖန်တီးနေရတယ်အဲ့ဒါကိုပဲနားမလည်ကြတဲ့အခါကျတော့ကျမတို့ကဘာလုပ်လဲပညာသင်တာလေအဲ့ဒီဝေဒိယတာဒုက္ခခံစားဖို့လေပညာသင်ကြတဲ့ရွယ်ချက်ကအဲ့ဒါမဟုတ်ဘူးလားဒီရွယ်ဒီပညာသင်ရမယ်ဒီဘွဲ့ရရင်ဒီအလုပ်လုပ်မယ်ဒီအလုပ်လုပ်ရရင်ဒီငွေကြေးရလာမယ်ငွေကြေးရလာရင်ဒီအမျိုးညာတွေမှာသုံးဖို့ရှာကြတယ်တယောက်တည်းမရှာနိုင်တဲ့အခါကျတော့စီးတဲ့ရေးဆဲတဲ့ကတင်းဆိုအဖေါ်ကရှာကြပြန်အောင်အဖေါ်နဲ့ရှာလိုက်ပြန်တော့အဖေါ်နဲ့ရလာတော့သူကနေတဆင်ဖြစ်လာအောင်ဘုစုကိယုထွက်ကလည်းရှာလိုက်ပြန်မယ်အဲ့ဒီတမယိုးကြထဲမှာသွားနေတာဘဝ life ကအဲ့ဒါလေးရလဲကြည့်လိုက်ရင်တနည်းအားဖြင့်ပြောရင်ဓာသဘောကပြည့်ရစက်ကလေးပါပဲဒါပေမဲ့ခုံမင်းကြတယ်ဘုထုစင်နေဝေဒယိတာဒုက္ခလေးရဖို့အဲ့ဒါလေးရန်သူမျိုးငါးပါးနေရောရှိလားမရှိဘူးလားအဲ့ဒါလေးတအာယုံထဲမှာနေလို့မရဘူးအစင်းကြီးပဲထိုင်ကြည့်ပါလားဆိုတော့မကြည့်နိုင်ညင်းဝေသွားရောဒီအစားလေးကြက်တယ်တစ်ချိန်လုံးစားပါလားဆိုတော့မစားနိုင်ဘူးဓမ္မမေရှင်များဘိုက်ပြေသွားရင်လွတ်ပလိုက်ပါလားမလွတ်သေးဘူးနောက်နေ့ကျရင်စားအောင်မရေခဲတက်တာတဲ့တင်းထားအောင်မှခြံထားအောင်မှကျမတို့အလုပ်တွေကိုကြည့်တအာယုံထဲမှာကျမတို့တူတီမနေနဲ့အဲ့ဒီတအာယုံကလည်းညင်းဝေသွားတာပဲဒါပေမဲ့ကျမတို့ကမျောလင်းချက်နဲ့နောက်နေနေဖို့ညစာတွေနဲ့သွားကြရင်တဘဝလုံးအဲ့ဒီတိုင်းသွားတယ်အဲ့ဒါဒီဘာချမ်းသာလဲဆိုတော့ကာမချမ်းသာတွေကာမချမ်းသာဆိုတာအာယုံ6ပါးပဲတဲ့အဲ့တော့အာယုံ6ပါးမှာပြေးလွှားနေရတဲ့စိတ်တည်လှုပ်ရှားတယ်ညှဉ်းနှွမ်းတယ်ပူလောင်နေတယ်သူတော်ကောင်းကြီးတွေကအဲ့ဒါမနှစ်သက်တဲ့အတွက်ကြောင့်အဲ့ဒီအာယုံတွေကနေယုံထွက်လာတယ်အစင်းအနံ့ရတာအတွေ့အထိအာယုန်တွေကယုံထွက်တာဟုတ်နိခမလို့သုံးတယ်နိခမဆိုတာကာမအာယုန်တွေကယုံထွက်ပလိုက်တယ်ဒါကြောင့်ကျမတို့ဒီအာယုန်တွေကနေယုံထွက်တယ်ဆိုတာရှေးတုန်းကတော့တောထွက်တယ်လို့သုံးတာပေါ့တောတဲ့တောင်ထဲမှာအဲ့ဓာ ड़ी မရှိဘူးလေဟုတ်လားဖန်နေอยู่တဲ့ချမ်းသာမရှိဘူးတဘာဝပဲရှိတယ်အဲ့ဒီတဘာဝချမ်းသာတွေလည်းတောထဲပါတယ်သွားတယ်သူကကြည်နေတာမဟုတ်ဘူးနောက်ဆုံးဘယ်ဟာပဲကြည်တယ်ကိုယ့်ရဲ့တန်တန်မှာရှိတာပဲအာယုန်လေးပဲကြည်တာတအာယုန်နဲ့နေတယ်အဲ့တော့နိခမလို့သုံးတယ်အဲ့တော့ကျမတို့ဘုဒ္ဓဆင်းနေကြတော့တောတဲ့အထိမထွက်နိုင်ရင်အဲ့ဒီအစင်းအတန်အနံ့ရတာအာယုန်တွေကနေကိစ္စိတ်တယ်ဖះเจ้าဆောင်ရှိမှနေလိုက်တယ်ဖះကုံတော့ပွားပြီးတအာယုန်နဲ့နေနေအဲ့ဒါနိခမပဲအဲ့ဒါနိခမပါရမီဆိုတာကာမအာယုန်ကယုံထွက်ပလိုက်အဲ့ဒီအချိန်မှာဘာလို့အာယုန်ပြုတ်လဲဖះရှင်ရဲ့ကုံတော်ပြုတ်ရင်ပြုတ်တယ်ဒါမှမဟုတ်ရင်လည်းတတဝါတွေပေါ်မှာမေတ္တာစိတ်လေးနဲ့နေတယ်အဲ့ဒါသည်နိခမအနေနဲ့တအာယုံနဲ့သွားတာမဟုတ်လားဖះကုံတော်ပွားတဲ့သူလည်းတအာယုံပဲတရားကုံတော်ပွားတာလည်းတအာယုံပဲမြေဝန်းလေးကြည်နေတယ်စသည်ဖြင့်အဲ့ဒါလည်းတအာယုံပဲဒုက္ခိတဒုက္ခိတတတဝါတွေအာယုံပြုပြီးအကျိုးလိုလာတဲ့သဘောလေးတစ်ခုပဲထက်ခါပွားနေတယ်အမေပေါ်မှာလည်းအကျိုးလိုလာတဲ့စိတ်ကလေးပွားတယ်အဖေပေါ်မှာလည်းအကျိုးလိုလာတဲ့စိတ်ပွားတယ်လူတွေပေါ်လည်းအကျိုးလိုလာတဲ့စိတ်ပွားတယ်နတ်တွေပေါ်လည်းအကျိုးလိုလာတဲ့စိတ်ပွားတယ်အပေလေးပုံသားပေါ်မှာလည်းအကျိုးပုတ်တတဝါအနေနဲ့ဒါဒုက္ခိတဒုက္ခိတလို့ကွဲခြင်းကွဲမယ်အကျိုးလိုလာတဲ့သဘောလေးတစ်ခုတည်းဖြစ်အောင်ကြိုးစားနေတာအဲ့ဒါမေတ္တာဇံလို့သုံးတာလေတတဝါတွေမျိုးစုံကွဲသွားလိမ့်မယ်လူစင်းရဲ့နတ်စင်းရဲ့အပေလေးပုံစင်းရဲ့ဒုက္ခိတတွေကွဲကျင်ကွဲမယ်လူတနာကျင်လာတဲ့သဘောလေးတစ်ခုကိုပဲထက်ခါလို့အဲ့ဒါကရုဏာဇံလို့သုံးတယ် ချမ်းသာတဲ့တတဝါတွေမျိုးစုံကွဲခြင်းကွဲသွားမယ်ဝမ်းမြောက်တဲ့သဘောလေးပေါ်မှာပဲတည်အောင်ကြိုးစားမယ်အဲ့ဒါမုဒိတာဇံပဲဩဒုမာတကဝိနိလကအလောင်းကောင်ကြီးတွေကွဲခြင်းကွဲသွားမယ်မတရားမတင့်တဲ့ဆက်ဆုပ်တဲ့သဘောတစ်ခုတည်းပေါ်မှာနေတယ်တွေ့တာမှုကင်းစင်အဲ့ဒါအတုပဇံပဲအဲ့ဒီလိုတအာယုန်နဲ့တအာယုန်နဲ့နေရတဲ့စိတ်သည်တဲ့အဲ့ဒီလိုအာယုန်အများအာယုန်နေရနေရုံးထွက်ပြီးတော့ရလာတဲ့ချမ်းသာသည်ဇာနာဒုက္ခတဲ့ဖန်တီးမယူတော့ဘူးအဲ့ဒီအာယုန်သည်မိမိတန်တန်မှာပဲရောင်းနေအဲ့ဒီလိုနေတဲ့အချိန်မှာချမ်းသာလားမချမ်းသာလားအဲ့ဒါကိုပဲဇန်ချမ်းသာလို့သုံးတယ်ဓမ္မမေရှင်ဒါကြောင့်အဲ့ဒီလိုဇန်ချမ်းသာလေးဖြစ်ဖို့ဆိုရင်အဲ့ဒီသက်ဆိုင်ရာတမထကမထန်းပေါ်မှာတင်ပေးတာသည်ဝိတ္တသုံးသက်တာကဝိสารကျေနပ်နေတာကပီတိအဲ့ဒီမှာရလာတဲ့ချမ်းသာလေးဒီဒုက္ခအဲ့ဒီဒုက္ခဒီဇာနာဒုက္ခပေါ့ပြီးရင်အဲ့ဒီသက်ဆိုင်ရာအာယုံပေါ်မှာတည်သွားရင်ပါလေဧကကတာလို့သုံးတယ်ဒါဆိုရင်ဇန်အင်္ဂါဘယ်နှပါလဲဆိုရင်ဟာဒီဧကကတာအပါဝင်ငါးပါးပေါင်းသွားတာကိုဇန်လို့သုံးတယ်အဲ့တော့ဧကကတာအစင်ရောက်လို့ရှင်တအာယုံမှာတည်မသွားဘူးလားတည်သွားရင်ခုနကလှုပ်ရှားနေတဲ့ကာမစ္ဆန္ဒဆိုတဲ့လောဘပြဘာဒဆိုတဲ့ဒေါသအစရှိတဲ့အနေအနှစ်တွေသည်ထိုင်သွားပြီဖြစ်တဲ့ကြောင့်တီလာတဲ့စိတ်သည်ဘာဖြစ်လဲကြီလာတယ်တီပြီးရင်ဘာဖြစ်လဲကြီလာတယ်တီကြီးပြီးရင်ဘာဖြစ်လဲငြိမ်သက်လာတယ်အဲ့ဒီလိုတီကြီးငြိမ်သက်မှုဆိုတဲ့ဧကကတာဇန်တန်အောင်ရလာတာကိုပဲတမာဒီရတယ်လို့သုံးတယ်ဒါကြောင့်တမာဒီဆိုတာဘာပဲလဲဇန်ပဲဒါပဲအဲ့ဒီဇန်တန်အောင်ရတဲ့တမာတိကိုဘာတမာတိခေါ်လဲအပ္ပနာတမာတိလို့သုံးတယ်ဇန်နီးနာတော့ရောက်လာပြီဆိုရင်ဥပ္ပစာရတမာတိလို့သုံးတယ်အဲ့ဒါကိုရအောင်စစွာဦးလုပ်နေတာကြာရင်ပရိကမ္မတမာတိဆိုတမာတိလည်း၃ဆင့်ရှိတယ်ပရိကမ္မတမာတိဥပ္ပစာရတမာတိအပ္ပနာတမာတိအဲ့ဒီတမာတိရအောင်ပွားများတာကိုလေဒါကိုဟလာကျမတို့ကဘာလဲဘာဝနာလို့သုံးတော့တမာတိဒီဘာဝနာဖြစ်ပွားများလားစစွာဦးပွားရင်ပရိကမ္မတမာတိပရိကမ္မဘာဝနာဇန်ဒီနာရောက်လာပြီတည်ကြည်မှုနီးလာပြီဆိုရင်ဥပ္ပစာရတမာတိဥပ္ပစာရဘာဝနာဥပ္ပစာရတမာတိဇန်တန်ရောပွားများလာရင်အပ္ပနာဘာဝနာအပ္ပနာတမာတိစစွာဦးပွားရင်ပရိကမ္မဘာဝနာဘာရမလဲပရိကမ္မတမာတိဇန်ဒီနာရလာအောင်ပွားများထုတ်တာကိုဥပ္ပစာရဘာဝနာဘာတမာတိဥပ္ပစာရတမာတိဇန်တန်ရောပွားများထုတ်တာကိုအပ္ပနာဘာဝနာအပ္ပနာတမာတိဆိုတဲ့အတွက်ကြောင့်အဲ့ဒီတမထဘာဝနာကိုပွားရင်ဘာရမလဲတမာတိရမှာဒါကြောင့်ဖျားရှင်ဟောထားတာတမာတိဆိုတာစိတ်အာယုံမှာတစ်ခုတည်းပါတည်သွားတာတမာတိနဲ့ဘာနဲ့အတူတူပဲလေဧကကရာနဲ့အတူတူပဲနားလေပြီနော်ဧကကရာအထိအစွန်းအထိရောက်သွားရင်ဇန်တန်ရောရတဲ့အတွက်ဝိတက်ကစပြီးဧကကရာဆုံးသွားရင်အဲ့ဒါကိုပထမဇန်ဝိสารကစပြီးဧကရာဆုံးရင်ဒုတိယဇံအဲ့ဒီလိုဖြစ်လာပြီဆိုရင်တခုတည်းသောအာယုံပေါ်ရောက်လာခုနစိတ်ရဲ့အညစ်အကြေးတွေလှုပ်ရှားနေတာတွေမငြိမ်သက်တာတွေမရှိဘဲနဲ့ဒီတသက်ဆိုင်ရာအာယုံတခုတည်းပေါ်မှာတီလာမယ်တီလာရင်စိတ်အစဉ်သည်ကြည်သွားမယ်တီကြည်ပြီးရင်ဘာဖြစ်လဲငြိမ်သက်သွားပြီငြိမ်သက်ရင်ဘာဖြစ်လဲမလှုပ်ရှားတော့ဘူးလေမလှုပ်ရှားတော့တာငြိမ်သက်တာပေါ့လှုပ်ရှားနေရင်မငြိမ်သက်ဘူးပေါ့ဒါပဲပေါ့ဒါဆိုရင်အဲ့ဒီလိုဟာကိုဘာလို့ခေါ်လဲဆိုတော့တမထဘာဝနာကမ္မထံလို့သုံးတယ်။တမထဘာဝနာကမ္မထံနေပွားတာဘာရွယ်ချက်လဲ။တမာတိရဖို့။တနည်းဧကကရာဆိုတဲ့ဇန်ရဖို့။ပြောင်းပြန်ပြောရင်ဇန်လို့ခြင်းဘာပွားဘာကမ္မထံကိုအထောက်ရမယ်။ဘာဇန်လို့ခြင်းဘာပွားရမလဲ။တမထဘာဝနာပွားရမယ်။တမထဘာဝနာဖြစ်စေမယ့်အာယုန်ဒီဘလောက်လဲ။တမထဘာဝနာကမ္မထံဘာဘလောက်ရှိလဲ40တဲ့အဲ့ဒီ40မှာစစွာဦးပွားများအထုတ်တဲ့ဟာလားအာယုံ၄ခုတော့တဲ့စစွာဦးပွားများအထုတ်တဲ့အာယုံ၄ခုတော့ပရိကမ္မနမိတ်လို့သုံးတယ်ကမ္မထံနဲ့မှာစစွာဦးယူတဲ့နမိတ်ကိုပရိကမ္မနမိတ်စိတ်ထဲမှာထင်လာရင်ဥက္ကဟနမိတ်နောက်ဆုံးဆွဲသွားရင်ပฏิဘာကနမိတ်ဆိုတဲ့အတွက်ကြောင့်ဟာဒီတမထဘာဝနာကမ္မထံနဲ့မှာဒီမှာကြည့်အောင်အပ္ပနာဆိုတဲ့ဇန်တန်အောင်ရနိုင်တဲ့ကမ္မထံပေါင်းဘယ်လောက်ရှိသလဲလို့မေးလိုက်ဇန်ရနိုင်တဲ့ကမ္မထံသည်ဇန်ရစေနိုင်တဲ့ကမ္မထံသည်ကတိုင်း၁၀ပါကတိုင်း၁၀ပါသည်ဘယ်ဇန်နေရနိုင်လဲပထမဇန်မှသည်ပြင်စမဇန်တန်အောင်၅ခုရနိုင်ကတိုင်း၁၀ပါသည် ဇန်၅မျိုးလုံးရတယ်အတုပ10ပါဘယ်နှပါရလဲပထမဇန်1မျိုးပဲရတယ်ဟုတ်လားဟုတ်တလားအဲ့ဒီအထဲမှာမအနုဒတိ10ပါလို့လာပြီအနုဒတိ10ခုကိုကျမတို့ကယူလိုက်တဲ့အခါမှာအနုဒတိ10ပါမှာဗုဒ္ဓအနုဒတိကနေမရဏအနုဒတိ10ပါရှိသလိုအာဟာရပတိကူလတေညာနဲ့ sorry ကာယကတာတတိနဲ့အာနာပါနတတိရှိတယ်အဲ့ဒီမှာကာယကတာတတိသည်ပထမဇံမေးရနိုင်တယ်အာနာပါနတတိသည်ပြင်စမဇံတိုင်အောင်ရတယ်ပြီးရင်ကျမတို့မေတ္တာကရုဏာမုဒိတာဥပိ္ပခာလည်းဇံရနိုင်တယ်မေတ္တာကရုဏာမုဒိတာသတုကဇံဥပိ္ပခာပြင်စမဇံထားလိုက်တော့မပြောတော့ပြီးအရူပ၄ပါးလည်းဇံရနိုင်တယ်ဆိုတော့ဇံမရနိုင်တဲ့ကမ္မထံသည်ပေါ်လာတယ်အဲ့ဒါဘာလဲဆိုဗုဒ္ဓနုဒတိယနေမရဏနုဒတိ၈ပါးရဲ့အာဟာရပတိကူလတေညာရဲ့စတုဓာတုဝဋ္ဌံဒါသည်ဇံမရနိုင်တဲ့ကမ္မထံဒါဆိုဇံရနိုင်တဲ့ကမ္မထံမှာဘယ်လောက်လဲ30အဲ့ဒီ30မှာတဲ့ဇံရနိုင်တဲ့ကမ္မထံပေါင်း30ထဲမှာဇံတိုင်အောင်ပွားများအထုတ်လို့ရတဲ့ကမ္မထံပေါင်းသည်22ပဲရှိတယ်နမိတ်နမိတ်အနေနဲ့ဆိုရင်22ကပါလဲလို့ပြောရင်ဒီနေရာမှာကျမတို့နမိတ်အနေနဲ့ကြည့်ရင်ကတိုင်း10ပါးသည်အပ္ပနာဘာဝနာဆိုတဲ့ဇန်လေးရနိုင်တယ်နမိတ်အနေနဲ့ပြောရင်ပရိကမ္မနမိတ်ကောဥက္ကဟနမိတ်ကောပฏิဘာကနမိတ်ကော3ခုလုံးရတယ်အတုပ10ပါးလဲနမိတ်3ပါးလုံးရတယ်တခါကာယကတာတတိနဲ့အာနာပါနကလည်းနမိတ်3ပါးလုံးရတယ်အတွေ့တဲ့ဒီအသည်ဘာဝနာအနေနဲ့လဲဇန်အနေနဲ့ရနိုင်တာ30နမိတ်အနေနဲ့ပြောရင်3ပါးလုံးရတာကြတော့22ပဲရမယ်ဒါကိုပြောနေတာနားလည်ပြီနော်ဒါဆိုရင်ခုကျမတို့ကအဲ့ဒါလေးကိုမူတည်ပြီးတော့ခုကျမတို့ပြန်ပြီးတော့နှစ်ခန်းတက်လိုက်မယ်ဆိုရင်နော်နမိတ်အနေနဲ့အဲ့ဒီမှာဘာဝနာ3ပါးလုံးရနိုင်တဲ့ကမ္မထံအနေနဲ့ကြည့်မယ်ဆိုရင်ဘာဝနာ3ပါးလုံးရနိုင်တာဒီပြန်ကြည့်ရင်ကတိုင်း10ပါဒါလေးပြန်ရင်းမယ်နော်ကတိုင်း10ပါရှိမယ်အတုပ10ပါရှိမယ်ပြီးရင်ကာယကတာတတိရှိမယ်အာနာပါနတတိရှိမယ်အရူပ4အပ္ပမညာ4ပါရှိမယ်အရူပ4ပါရှိမယ်ပေါင်းလိုက်လို့ရှိရင်ဇံရနိုင်တဲ့ကမ္မထံပေါင်း30အပ္ပနာဘာဝနာတိုင်အောင်ရနိုင်တဲ့ကမ္မထံပေါင်း30အဲ့ဒီမှာမှနမိတ်3ပါးလုံးရနိုင်တာလို့ပြောရင်ကတိုင်း10ပါးရှိမယ်အတုပ10ပါးရှိမယ်ကာယကတာတတိရှိမယ်အာနာပါနတတိရှိမယ်ဒါသည်နမိတ်အနေနဲ့3ပါးဘာဝနာအနေနဲ့3ပါးဆိုဒါပဲရှိမယ်ဒါဆိုရင်ဘာဝနာအနေနဲ့3ပါးရနိုင်တာနောက်ထပ်ဘာကြံသေးလဲလို့ကြည့်လိုက်ရင်အပ္ပမညာ4ပါးနဲ့အရူပ4ပါးသည်ဘာဝနာ3ပါးရတယ်သို့တော်သူကနမိတ်အနေနဲ့ပြောရင်သူဒီနမိတ်3ပါးလုံးမရတော့နမိတ်အနေနဲ့သူဒီဘယ်နှစ်ပါးပဲရတော့မလဲဆိုရင်နမိတ်အနေနဲ့သူဒီ2ပါးပဲရတော့ဒါဆိုရင်ဒီအခါနမိတ်အနေနဲ့3ပါးဘာဝနာအနေနဲ့နော်ဘာဝနာအနေနဲ့3ပါးနမိတ်အနေနဲ့3ပါးတခါဘာဝနာအနေနဲ့တော့3ပါးဒီနေရာမှာကြာရင်နမိတ်အနေနဲ့2ပါးပဲရတော့အဲ့အဲ့ဒါကိုကြည့်နေနော်အဲ့ဒါသိရမယ်ဒါဆိုရင်ဘာဝအပ္ပနာဘာဝနာမရနိုင်တဲ့ကမ္မထံလို့ပြောရင်ဇံမရနိုင်တဲ့ကမ္မထံပေါ့နော်ဒီနေရာမှာဇံမရနိုင်တဲ့ကမ္မထံကိုပြောပါဆိုရင်ဒါဇံရနိုင်အပ္ပနာဘာဝနာဆိုတော့ तू ကဇံရနိုင်တဲ့ကမ္မထံဇံရနိုင်တဲ့ကမ္မထံပေါင်းအနေနဲ့ပြောရင်တော့ဟာဒီ30ရှိမှာပေါ့ဇံရနိုင်တာက30ဇံမရနိုင်တာက10ပါ။နော်ဇံမရနိုင်တာဒီ10ပါ။ဒါဇံရနိုင်နေဒါဇံမရနိုင်တာဇံမရနိုင်တာဘယ်နှစ်ပါးရှိလဲဆိုရင်10ပါ။အဲ့တော့ဇံမရနိုင်တဲ့10ပါးကဘာလဲလို့ပြောလို့ရှိရင်ကျမတို့ဟလာဗုဒ္ဓနုဒတိယနေပြီးတော့မရဏနုဒတိအထိ၈ပါးရေပြီးရင် အဟာရိပတိကူလတေညာယေစတုဓာတုဝဝထံဒါသည်ဇံမရနိုင်တဲ့ကမ္မထံအနေနဲ့ပြောရင်ဇံမရနိုင်တဲ့ကမ္မထံပေါင်း10ပါဇံရနိုင်တဲ့ကမ္မထံပေါင်း30အဲ့တော့ဇံရနိုင်တဲ့ကမ္မထံပေါင်း30ကိုပဲကျမတို့ကဘာဝနာ3ပါးလုံးရတယ်လို့သုံးတယ်ဒါကြတော့ဇံမရနိုင်တဲ့အတွေ့ဘာဝနာဘယ်နှပါးရမလဲဆိုရင်ဒီဟာသည်ဇံမရနိုင်မှုဆိုတဲ့အတွေ့သူသည်ဘာဝနာအနေနဲ့ပြောရင်အပ္ပနာဘာဝနာမရနိုင်တာနဲ့အတူတူပဲပေါ့ဇံမရနိုင်မှုဆိုတဲ့အတွေ့ဘာမရတာနဲ့အတူတူပဲလေအပ္ပနာဘာဝနာမရနိုင်တာနဲ့အတူတူပဲအပ္ပနာဘာဝနာမရနိုင်ဘူးဆိုတဲ့အတွေ့ဘာရနိုင်တယ်လဲလို့ကြည့်ရင်ဘာဝနာနှစ်ပါးပဲရမှာပေါ့ဘာဝနာနှစ်ပါးပဲရနိုင်တာပေါ့အဲ့တော့ဘာဝနာနှစ်ပါးပါလေဥပ္ပစာပရိက္ခမဘာဝနာနဲ့ဥပ္ပစာရဘာဝနာအဲ့တော့ဘာဝနာနှစ်ပါးပဲရနိုင်တာဒီဗုဒ္ဓနုဒတိယနဲ့မရဏနုဒတိ၈ပါးရဲ့အဟာရိပတိကူလတင်ညာစတုဓာတုဝဝထံဇံရနိုင်တဲ့ဘာဝနာ၃ပါးလုံးရနိုင်တာပါလေဆို10 4 နော်10 4 sorry ဟုတ်တယ်နော်ဒီနေရာမှာဇံရနိုင်တဲ့ကမ္မထာအနေနဲ့ပြောပါဆိုရင်10ရဲ့4 မဟုတ်ကတိုင်း10ပါအနာပါဏအတုပ10ပါကာယကတာတတိအပ္ပမညာ4ပါအရူပ4ပါဇံမရနိုင်တာဗုဒ္ဓနုဒတိယနဲ့မရဏနုဒတိ10ပါရဲ့အဟာရရဲ့စတုရဲ့ဒါသိသွားပြီအဲ့ဒီမှာမှနမိတ်တွေကိုတွဲမယ်ဆိုရင်ဘာဝနာ3ပါလုံးရနိုင်တဲ့ကမ္မထာပေါင်း40တဲကနမိတ်3ပါလုံးရနိုင်တာကြတော့ကတိုင်း10ပါအနာပါဏအတုပ10ပါကာယကတာတတိဒါဆိုရင်ဘာဝနာ3ပါလုံးရနိုင်တာဗာကြံသေးလေဆိုရင်မေတ္တာကရုဏာမုဒိတာဆိုတာကြံနေအရူပ4ပါသည်အပ္ပနာဇံရတယ်သို့တော်သူသည်ဘာဝနာနှစ်ပါးပဲရမယ်ဆိုတော့ဘာမရဘူးလို့ဆိုပฏิဘာခနမိတ်သူကမရအောင်သူသည်ပฏิဘာခနမိတ်မရအောင်နမိတ်နှစ်ပါးပဲရမယ်တခါဇံမရနိုင်တဲ့ကမ္မထံကြည့်ရင်ဗုဒ္ဓနုဒတိယနဲ့မရဏနုဒတိ၈ပါးရဲ့အဟာရရဲ့စတုဓာတုဝဋ်ထဆိုတဲ့ဒီ၁၀ခုဒီဇံမရနိုင်အပ္ပနာဘာဝနာမရဆိုသူကလည်းဘာဝနာဘယ်နှပါးပဲရလဲဆိုသူကဘာဝနာသူလည်းနှစ်ပါးပဲရနှစ်ပါးပဲရတယ်လို့နမိတ်ကိုကြည့်လဲသူကနှစ်ပါးဆိုအဲ့ဒီလိုတွဲမှာအခုဒါကြောင့်အခုကျမတို့ကတွဲလိုက်တဲ့အခါမှာနမိတ်3ပါလုံးနဲ့ဘာဝနာ3ပါလုံးရနိုင်တာဆိုရင်ဇံရနိုင်တဲ့ကမ္မထံပေါင်း30တဲက22ပဲရှိတယ်။အဲ့တော့ဇံမရနိုင်တဲ့ကမ္မဇံရနိုင်တဲ့ကမ္မထံပေါင်း10ခုကျန်နေ။အဲ့ဒါဒီဘာဝနာ3ခုလုံးရပေမဲ့နမိတ်အနေနဲ့2ပါပဲရမယ်။တခါဇံမရနိုင်တဲ့ကမ္မထံဒီမှာ10ခုရှိမယ်။နမိတ်2ပါပဲရမယ်ဆိုတော့နမိတ်3ပါလုံးရနိုင်တဲ့ကမ္မထံပေါင်းဒီနမိတ်3ပါလုံးရနိုင်တဲ့ကမ္မထံပေါင်းဒီ22ပါရှိမယ်။နမိတ်2ပါပဲရနိုင်တဲ့ကမ္မထံပေါင်းဒီဒီနေရာမှာ18ပါဖြစ်သွားမယ်။ဒါပဲ။ဘာဝနာ3ပါလုံးရနိုင်တာ30ရှိမယ်။ဇံမရနိုင်တာ10ရှိမယ်။အဲ့ဒါ30တွေက10ပါရဲ့ဒီဘက်က10ပါရဲ့ဆိုပြီးတော့အဲ့ဒါဒီနမိတ်အနေနဲ့2ပါပဲရမယ်။အဲ့ဒီအတွဲတွဲနေတာ။နော်ဓမ္မမေဆွေအဲ့ဒါမြင်ကြည့်ရမှာ။ဒါကြောင့်အခုကျမတို့ကဘာကိုတွဲမလဲဆိုရင်ဇံရနိုင်တဲ့ကမ္မထံပေါင်း30ဒေခာနမိတ်3ပါးလုံးရနိုင်တဲ့22ကိုအခုတွဲမယ်ဆိုတော့ကြည့်လိုက်လို့ရှင်ဘာကြည့်လဲဆိုရင်ကတိုင်း10ပါးရှိမယ်အတုပ10ပါးရှိမယ်ကာယကတာတတိရှိမယ်အာနာပါနတတိရှိမယ်အဲ့ဒါဒီနမိတ်အနေနဲ့ပရိကံမနမိတ်ကောဥက္ကဟနမိတ်ကောပฏิဘာကနမိတ်ကောဆိုအဲ့ဒီဟာကိုအခုတွဲမဲ့အတွက်ကြောင့်ခေါင်းစဉ်ကဘာဝနာနဲ့ဟဲ့လားနမိတ်ဆိုရင်နမိတ်ကအရင်စတာဖြစ်ကြောင့်နမိတ်ကိုအာယုံပြုပြီးတော့ဘာဝနာတွဲတဲ့အတွက်ကြောင့်နမိတ်နဲ့ဘာဝနာတွဲဆက်ပုံလို့ခုကျွန်မတို့ယူနေတာဇေယျကိုရှင်းပြတာเนาะဒါကြောင့်ဒီမှာတော့လွယ်အောင်ဘာလို့ဘာဝနာကိုရည်ရည်လဲဆိုဓမ္မမိတ်ဆွေတို့ဘာဝနာ3မလုံးဆိုတဲ့ဇံရနိုင်တဲ့ကမ္မထံပေါင်း30ရာကြက်ပြီးသားဖြစ်နေတဲ့အတွက်ကြောင့်ဟုတ်ကျမအဲ့ဒါပြောတာတကယ်တော့ဘာဝနာစာပွားများတာနမိတ်ဆိုတာအာယုဒါကြောင့်ခေါင်းစဉ်နေနဲ့ပြောရင်ဘာဝနာနဲ့နမိတ်တွဲတာမဟုတ်နမိတ်ကိုအာယုံပြုတ်ပြီးတော့မှဇံရအောင်အတွက်ကြောင့်နမိတ်နဲ့ဘာဝနာတွဲဆက်ပုံလို့ဆိုတာเนาะဒါကြောင့်ခေါင်းစဉ်ကိုရှင်းပြတယ်ဒါကြောင့်ဒီမှာကြည့်ရင်ဇေယျမှာကြည့်ရင်ဘာတွေ့နေလဲနမိတ်နဲ့ ဘာဝနာတွက်ဆက်ပေါ့နမိတ်ဆိုအာယုံအဲ့ဒီအာယုံကိုယူပြီးတော့ပွားများအထုတ်တာဘာဝနာဖြစ်တဲ့ကြောင့်နမိတ်နဲ့ဘာဝနာတွက်ဆက်ပုံမိမဲ့ဇယားမှာရေးမထားပြိမဲ့အဲ့ဒါဒီနမိတ်ဘလောက်လဲ3ခုလုံးဘာဝနာကလည်း3ခုလုံးတကြောင်ဒီမှာ3ရေးပေးထားတာနောက်မှတ်စုထဲမှာပါတော့မယ်နမိတ်ကတော့3ပါးလုံးရတယ်ဒီအမျိုးဒီမှာကြည့်ရင်ဒီမှာဆိုရင်ဒီမှာကနမိတ်က3ပါးဘာဝနာက3နောက်တစ်ခုကိုကြည့်ရင်နမိတ်က3ဘာဝနာက1နောက်တစ်ခါကြည့်ရင်နမိတ်ကလည်း1ဘာဝနာကလည်း1ဇယားကိုပြောနေတာဒါဆိုဒီမှာကြည့်လိုက်ရင်နမိတ်က3เนาะနမိတ်က3ဘာဝနာ3နမိတ်က1ဘာဝနာ3နမိတ်က1ဘာဝနာ1သုံးခုရှိမှာဒါကိုပြနေနားလည်လားမသိဒီမှာနိမိတ်ကဒီမှာကြည့်နိမိတ်က3ဘာဝနာ3နိမိတ်က1ဘာဝနာ3နိမိတ်က1ဘာဝနာ1သုံးမျိုးရှိတယ်နမိတ်3ပါးဘာဝနာ3ပါးနမိတ်2ပါးဘာဝနာ3ပါးနမိတ်2ပါးဘာဝနာ2ပါးတင်ရမှာ3ခုတင်ရမှာနားလေလားနမိတ်3ပါးဘာဝနာ3ပါးဆိုနမိတ်3ခုလုံးရပြီးတော့ဘာဝနာမှာလဲဇန်တရားအောင်ရမှာအဲ့ဒါနမိတ်3ပါးဘာဝနာ3ပါးတွက်ဆက်ပေါ့နောက်တစ်ခုကနမိတ်က2ပါးဘာဝနာ3ပါးဆိုတော့နမိတ်အနေနဲ့တော့3ခုရပြီမဲ့ဘာဝနာတော့ဇန်အထိရသွားမယ်အဲ့ဒါနမိတ်2ပါးဘာဝနာ3ပါးနောက်တစ်ခါနမိတ်ကလည်း2ပါးဘာဝနာက2ပါးဆို3ဖြတ်သိင်းရမယ်။ပြန်ပြောမယ်။နိမိတ်3ပါးဘာဝနာ3ပါးတွက်ဆက်ပေါ်နိမိတ်2ပါးဘာဝနာ3ပါးတွက်ဆက်ပေါ်နိမိတ်2ပါးဘာဝနာ2ပါးတွက်ဆက်ပေါ်3မျိုးသိင်းရမှာ။ရှင်းပြီနော်။ဒါကဟုတ်ရှင်းပြနေတာ။အဲကြောင့်ရှင်းပြတဲ့အခါကျလေတပါးပိရှေတို့ကကြက်ပြီးနေတာနမိတ်ထဲစာရင်ဘာရနေလဲဆိုတော့ဘာဝနာ3ပါးရပြီးသားဇန်ရတာနဲ့ကြက်ထားပြီးပြင်စကဇန်တို့စတုကဇန်တို့เนาะပထမဇန်တက်တက်တို့ဟဲ့လားပြင်စမဇန်တက်တက်တို့ကရပြီးသားဖြစ်အောင်ကျွန်မဘာဝနာကိုအရင်တိုင်တည်ရေးပေးလိုက်တာအဲ့ဒီထဲမှာမှနမိတ်3ပါးရနိုင်တာနမိတ်2ပါးရနိုင်တာပြီးခဲ့တဲ့အချိန်ကတင်ထားပြီးပြီအဲ့တော့နမိတ်3ပါးလုံးရနိုင်တာကဘယ်နှပါးရှိလဲဆိုရင်22ပါးရှိပြီးတော့နမိတ်နှစ်ပါးပဲရနိုင်တာ18ပါးဆိုရလေကြက်ပြီးပြီဒါပေမဲ့အဲ့ဒါအသိမစွဲဘူးမစွဲနေသေးတဲ့ကြောင့်အဲ့ဒီအတွဲကိုတွဲပြနေတာရှင်းပြီလားမသိဘူးနားလည်ပြီနော်အဲ့တော့အခုဆိုရိုးချမှာကနမိတ်3ပါးလုံးရောဒီဘက်ကစာမှာပေါ့နမိတ်3ပါးလုံးရောဘာဝနာ3ပါးလုံးတွဲမှာဆိုရဲအကမထန်းကိုကြည့်ရင်ဒီနေရာမှာကတိုင်း10ပါးရှိမယ်အတုပ10ပါးရှိမယ်ကာယကတ္တာ3ရှိမယ်အာနာပါနာ3ရှိမယ်အဲ့ဒီမှာတဲ့က22ပါလုံးမဆိုဘဲနဲ့ကတိုင်းအားစဆိုပြတော့မယ်။အဲကြောင့်ဘယ်အားစဆိုနမိတ်နဲ့ဘာဝနာတွဲဆက်ပုံဆိုတာနမိတ်အာယုံဘက်ကစဆိုရလိမ့်မယ်။ဘာဝနာဆိုတာဇန်တိုင်အောင်ရတဲ့အပ္ပနာဘာဝနာရတဲ့အတွက်ဇန်ရတဲ့အထိတွဲတော့မယ်။ရှင်းပြီလားမသိဘူး။အဲအဲ့ဒါလေးကိုအရင်ရှင်းပြတာ။အဲ့တော့အခုဒီမှာကြည့်ရင်ဒီမှာကြည့်ခေါင်းစဉ်ကိုပြန်ကြည့်ဒီဘက်ကစရင်နမိတ်3ပါးနဲ့ဘာဝနာ3ပါးတွဲဆက်ပုံလို့အဲ့လိုထဲဆိုမယ်။ဒါကြောင့်ရိုးရိုးဆိုရင်နိမိတ်နှင့်ဘာဝနာတွဲဆက်ပုံတကယ်အတိအကျပြောရင်နမိတ်3ပါးနှင့်ဘာဝနာ3ပါးတွဲဆက်ပုံ။ဒါဆိုရင်တွဲတဲ့နေရာမှာနာမည်တူတူကြီးတွဲမှာမဟုတ်ဘူးလို့ပြောနေတာ။ဟုတ်ပြီနော်။အဲ့တော့နမိတ်3ပါးကိုပြောရင်ဘာနမိတ်တွေရှိမလဲလို့ပြောရင်ဒီမှာပြန်ကြည့်ရင်နမိတ်တွေထဲမှာဘာရှိမလဲခေါင်းစဉ်ကနမိတ်3ပါးနဲ့ဘာဝနာ3ပါးတွက်ဆက်ပေါ့ဆိုတော့နမိတ်မှာ3မျိုးရှိမယ်ပရိကမ္မနမိတ်ဩဃဟနမိတ်ပဋိပါကနမိတ်ဘာဝနာကိုတွဲတဲ့အခါကျရင်ကျမတို့ကကြားဘူးနေတဲ့အတိုင်းတွဲပြမယ်ဆိုဘာဝနာကိုကြည့်ရင်ပရိကမ္မဘာဝနာဒါဘာဝနာပြီးရင်ဥပစာရဘာဝနာပြီးရင်အပ္ပနာဘာဝနာဘာဝနာ၃ပါးရဲ့နာမည်ကိုပြောပါဆိုရင် ပရိကမဘာဝနာဥပစာရဘာဝနာအပနာဘာဝနာသိပြီလားနမိတ်၃ပါးကိုပြောပါဆိုရင်ပရိကမနမိတ်ဥက္ကဟနမိတ်ပฏิဘာကံအဲ့ဒီလိုလေးရေးပြီးတော့တွဲရမှာမဟုတ်ဘူးလို့ပြောတာသူ့အတွဲလေးရုပ်တရက်ကြည့်လိုက်ရင်ပရိကမနမိတ်ပရိကမဘာဝနာဒီမှာကြည့်တဲ့အတိုင်းကျရင်ဥက္ကဟနမိတ်ဥပ္ပစာရဘာဝနာပฏิဘာဂနမိတ်အပ္ပနာဘာဝနာလို့တွဲမှာမဟုတ်ဘူး क्वे ပြချက်လာတော့မယ်လို့ပြောတာဒါကြောင့်အရင်ဆုံးသေချာဆုံးကတော့နမိတ်နဲ့ဘာဝနာတွဲဆက်ပုံကြည့်ရင်ပရိကမနမိတ်ပရိကမဘာဝနာထိမှန်လိမ့်မယ်နောက်တစ်ဆင့်သွားရင်ဩဂဟနမိတ်ဘာပဲလာလိမ့်မယ်ဆိုရင်ပရိကမဘာဝနာပဲလာပရိကမဘာဝနာပဲသွားမှာပြီးရင်ပฏิဘာဂနမိတ်သူ့အတွေ့သွားမှာပฏิဘာဂနမိတ်အဲ့ဒီမှာလာမဲ့ဘာဝနာသည်ဥပစာရဘာဝနာ꽌ပြချက်တွေလာတခါလာတော့မင်းပฏิဘာဂနမိတ်ပฏิဘာကနမိတ်ဖဲအဲ့ဒီပฏิဘာကနမိတ်ကိုအာယုံပြုပြီးတော့ပွားရင်ဘာဘာဝနာလာမလဲဆိုရင်အပ္ပနာဘာဝနာဆိုပြီးတွားတော့အတွေ့ဟိုမျက်စိမိတ်ပြီးတော့တွဲလို့မရအောင်ဒါကြောင့်ပရိကမ္မနမိတ်ပရိကမ္မဘာဝနာဩဂဟနမိတ်ပရိကမ္မဘာဝနာပฏิဘာကနမိတ်ဥပ္ပစာရဘာဝနာဩပတိဘာဂနမိတ်အပ္ပနာဘာဝနာဒီလိုတွဲမှာဖြစ်တဲ့အတွက်ကိုကျမတို့ကဒီဘက်ကနမိတ်ဆိုတာကတော့30ရာဒီတိုင်းပဲသွားပြီမဲ့ဘာဝနာကြရင်ကွဲပြားမှုရှိလိမ့်မယ်။ဒါကြောင့်လှေနံဓာတ်ထမရဘူးလို့သင်တော့မှာ။ဒါကြောင့်ဒီနေရာလေးဒီအနည်းငယ်ရှုပ်ထွေးတယ်။နားလေပြီနော်။ဒါကြောင့်ကျမတို့ကအရင်ဆုံးဘာသိရမလဲဆိုရင်ပရိကမ္မနမိတ်ဩဂဟနမိတ်ပฏิဘာကနမိတ်ဆိုတာဘာလဲဆိုတာအရင်သင်ရမှာ။ဒါကြောင့်ပရိကမ္မဆိုတာစစွာဥပြုလုပ်တာကိုပရိကမ္မလို့သုံးတယ်။ဒါဆိုရင်နိမိတ်လို့တွဲရင်အာယုံမှုဘူးလား။ဒါဆိုရင်စစွာဥယူအပ်တဲ့အာယုံ။အဲ့ဒီယူအပ်တဲ့အာယုံကဘာနဲ့ယူမလဲဆိုလို့ရှိရင်စဉ်းစားကြည့်အောင်။စဉ်းစားကြည့်တဲ့အခါဒီအာယုံတစ်ခုကိုကတိုင်းဆိုတာသူနမိတ်၃ပါးလုံးဘာဝနာ၃ပါးလုံးရတာဒီကတိုင်းကစတာဆိုရကတိုင်းဆိုမြေကတိုင်းဝန်ရေကတိုင်းဝန်စသည်ဖြင့်ယူမယ်ဆိုအဲ့ဒီကတိုင်းဝန်ဒီစဆိုဘာလို့ဘာလို့ရလဲဘာဝနာမှာတမထဘာဝနာဆိုဘာဖြစ်အောင်လုပ်ရလဲစိတ်ကိုညင်အောင်လုပ်တာလားမျက်စိကိုညင်အောင်လုပ်မှာလားနားကိုညင်အောင်လုပ်မှာလားနှာခေါင်းကိုညင်အောင်လုပ်မှာလားဆိုစိတ်ကိုညင်အောင်လုပ်မှာစိတ်ဆိုတဲ့အတွက်ကြောင့်ဘာကံလို့ခေါ်လဲမနောကံလို့သုံးမှာစိတ်မငြိမ်နေဆိုတာစိတ်တွေမငြိမ်နေတယ်ဆိုဘာဖြစ်လာလို့စိတ်တွေလှုပ်ရှားထကြွလာမငြိမ်ဘူးလေအဲ့ဒါကိုပရိယုဌာဏလေဟုတ်တယ်လားကျမတို့စိတ်တဏ္ဍာမှလှုပ်ရှားထကြွတဲ့ကိလေသာပရိယုဌာဏလို့သုံးတယ်မဟုတ်ဘူးလားဘာလို့ထလာလဲဆံရအကြောင်းနဲ့တတွေ့လို့ထလာလေဆံရအကြောင်းနဲ့မတွေ့ရင်မထဘူးဆံရအကြောင်းနဲ့မတွေ့တဲ့အချိန်မှာငြိမ်နေမှာဆံရအကြောင်းနဲ့တွေ့ရင်ထလာတာကိုပရိယုဌာဏကိလေသာမဟုတ်ဘူးလားဒါဆိုစိတ်တွေလှုပ်ရှားနေတဲ့စိတ်ကလေးကိုငြိမ်သွားအောင်ကလှုပ်ကြရတော့ငြိမ်သွားအောင်လုပ်မယ်ဆိုတဲ့အခါမှာစိတ်ကိုတန်းငြိမ်အောင်လုပ်လို့မရတော့စိတ်ငြိမ်ရငြိမ်ချောင်းလုပ်တဲ့အခါမှာအရင်ဆုံးကတိုင်းတွေပါတယ်ကြတော့မြေပုံးတွေပါလို့ဆိုတာကြည့်ရတယ်။ဒါကြောင့်မျက်စိနဲ့ကြည့်လိုက်မယ်။ပြီးရင်စိတ်ထဲမှာဒီအာယုံဆွဲအောင်လုပ်ရမယ်။အဲ့တော့စိတ်ထဲမှာဆွဲလားမဆွဲလားဆိုတာမျက်စိဖွင့်ကြည့်ထားရကနေမျက်စိလေးမှိတ်ကြည့်လိုက်ဒီအာယုံအတိုင်းပေါ်လာပြီဆိုအဲ့ဒီပေါ်လာကိုအထုတ်ရမှာ။မျက်စိနဲ့နေရာတကကြည့်ရမှာမဟုတ်ဘူး။ဒါကြောင့်ဖះရှင်ရဲ့ဂုံတော်တွေကြည့်တော့မယ်ဆိုဂုံတော်ပွားမယ်ဆိုရင်တချို့ကအရင်ဆုံးဖះရှင်ရဲ့ပုံတော်အရင်ဆုံးကြည့်တယ်ပုံတော်ကနေတဆင်ဂုံတော်ကိုမှန်းဆကြည့်ရတာဒါကြောင့်ဖူးမျောဆိုတဲ့စကားလုံးသုံးကြတယ်ကြားဘူးတယ်မှလားဖူးမျောဖူးတာရဲ့မျောတာနှစ်ချက်ပါတယ်ကျမတို့မြန်မာစကားဟာရီကကျမဓမ္မမိတ်ဆွေတို့စဉ်းစားတတ်အောင်သင်တယ်ကျမတို့တော့တော့မသိဘူးပေါ့နော်ဒါကြောင့်မြန်မာစကားမှလည်းသုံးတယ်ဖူးညောဖူးမျောဆိုရစကလောဖူးတာရဲ့ညောတာနှစ်ခုတဝေထိုးဒီလိုညောမဟုတ်ဒါညောလင့်နေညော cosa? Pugno. Pugno. Purae, miorae, necessi. Pure, sore, zagalondi. Pagri, mia sine. Ci nera, o pure, lo don. Lesa a ginu a de poguri, ci re, lo don. Lesa a ginu a de poguri, gian, pure, lo don. Paya, pure, hola. Searo, ire, lo don, pure. Shimbayin is so in Balo, Pure, Vetoware, more Puzi, Suroma, more Viro Baloare, Javula, more Puzi, so Balo Kaima, more Pureza, Shimmy a bowing ball, Liza, a genuine de Boguru, Digdaimajia, Liza Munin and Gomia, more Puzi, Suroma Balar, more Viro, Gia, Pureza, Lulabio, Gira, Bo. Go a chinin jar of pure dona. Domuli. Go a chinin jar of chira bo. Go ring a reduo. Purala. Chira, really. Liza a da jar of pure. Puyin babchili. Nina bo. Pumine. I don't. Pure sura. Bagrim yes sine. Nina o pure lo domi. Bagrim yes sine. Nien on chira go. ဖူးတယ်လို့သုံးပြီးတော့တဲ့ညံမျက်စိနဲ့ကြည်တာရောမျောတယ်လို့သုံးတယ်အဲကြောင့်မျောတယ်ဆိုတာညံမျက်စိနဲ့ကြည်တာဒါကြောင့်ဖူးမျောဆိုတာပဂတိမျက်စိနဲ့ကြည်၍စိတ်မှာရှိနေတဲ့ညံမျက်စိနဲ့ကြည်တာကိုကြတော့မျောကြည်တယ်ဆိုညံမျက်စိနဲ့ကြတော့အဝေးအထိကြည်လို့ရတယ်ပဂတိမျက်စိနဲ့ကြည်တာရောမျက်စိရဲ့အမြင်လောက်ပဲကြည်လို့ကြောင့် ဖူးမျောဆိုရာဒီဖူးခြင်းဒီပဂတိမျက်စိနဲ့ဖူး၍မျောခြင်းဒီဉာဏ်မျက်စိနဲ့ကြည်ခြင်းတဲ့ဒါကြောင့်ဖူးမျောဆိုရစကလုံးနားလည်ပြီနော်ဒါဆိုရင်ကျေးဇူးတော်ရှင်မြတ်စွာဘုရားရဲ့ပုံတော်ရုပ်ပွားစင်းတို့တော်တွေကိုကျမတို့ကပါလောက်ရတယ်ဖူးတယ်လို့သုံးတာပေါ့ပုံတော်ကနေဖျားရှင်ရဲ့ဂုံတော်ကျေးဇူးတော်တွေကြတော့ဉာဏ်မျက်စိနဲ့ပဂတိမျက်စိနဲ့ကြည်လို့မရအောင်ဉာဏ်မျက်စိနဲ့မျ တဲ့ဖူးမျောဖူးမျောမန်းလျှော့ကန်တော့ပါဤရှင်မြတ်ဆိုရဲမဟုတ်ဘူးလားအဲကြောင့်ဖူးမျောဆိုတဲ့စကားလုံးကအဲ့လိုတန်ဖိုးရှိတာမိဘများကိုတော့ကျမတို့ကဖူးတာပေါ့ညံနဲ့ပါလို့လဲညှော်ကြည့်တာပေါ့ဂုံကျေးစုလေးစားတဲ့ဆရာတော်သမတော်ဆရာတော်ကြီးတွေဟလာဆရာသမားတွေကြတော့ပဂတိမျက်စိနဲ့ဖူးပြီးတော့ဂုံတော်တွေကြရင်ပါလို့လဲညှော်ကြည့်ရတာပေါ့ဒါကြောင့်ကျေးဇူးဆိုတာမျက်စိနဲ့ကြည့်လို့မရညှော်ကြည့်ရတယ်ဒါကြောင့်ဒီနေရာမှာစကလုံးနှစ်ခုပါနေတဲ့အတွက်ကြောင့်ဖူးခြင်းသည်ပဂတိမျက်စိဖြင့်ပဂတိမျက်စိ main စကုထရာဝီတိပေါ့နော်မြင်နေဆိုတာစိတ်ကမြင်တာလေမျက်စိကမြင်တာဒါပေမဲ့တင်စားပြောတာမျက်စိနဲ့မြင်တယ်မနေ့ကပြီးခဲ့တဲ့ဘက်ကတင်တယ်လို့ပြောတနတ်နဲ့ပြစ်တယ်တနတ်ကြီးနဲ့ပြစ်လို့မရအောင်ကြည်စံနဲ့ပြစ်တာလေဒါပေမဲ့ကြည်စံနဲ့ပြစ်တာကိုပဲတနတ်နဲ့ပြစ်တယ်လို့သုံးတယ်လောက်စလုံးနဲ့ပြစ်တာလို့မသုံးဘူးလောက်လေးခွားနဲ့ပြစ်တယ်လို့သုံးတယ်ညားနဲ့ပြစ်တယ်လို့မပြောဘူးလေးနဲ့ပြစ်တယ်လို့သုံးတယ်လေဟုတ်တယ်မှတ်လားအဲ့ဒီလိုသုံးတယ်လို့ပဲအခုလေညံမျက်စိနဲ့ဉာဏ်မျက်စိဆိုတဲ့စကုဝိညာဉ်စိတ်နဲ့မြင်တယ်လို့မသုံးမဲနဲ့မျက်စိနဲ့မြင်တယ်လို့သုံးတာပါအဲ့ဒါတွေကဓမ္မမိတ်ဆွေများလောကအတုံးနဲ့ဓမ္မအတုံးကွာခြားချက်တွေပဲနော်လောကအနေနဲ့တော့မျက်စိနဲ့မြင်တယ်သုံးတယ်မျက်စိနဲ့မမြင်နိုင်ဘူးမြင်သိစိတ်နဲ့သာမြင်ပါတယ်အဲ့တော့မြင်သိစိတ်နဲ့မြင်တယ်လို့သုံးတယ်အဲ့တော့ပြီးရင်ဉာဏ်မျက်စိနဲ့ဉာဏ်နဲ့ကြတော့အဝေးတန်အောင်ကြည့်လို့ရပဂတိမျက်စိရဲ့စွမ်းအားဘယ်လောက်ရှိသလဲမျက်စိသည်တမျောစာအတွင်းမဲ့မြင်နိုင်တယ်နားဆိုတာဒီတခေါ်စာပဲကြားနိုင်တယ်တဲ့မျက်စိဒီတမျောစာပဲမြင်နိုင်တယ်ဆိုတာဘယ်လောက်ထိမြင်မျက်စိရဲ့ရှေ့တူယူဘာမှကွဲကွာခြင်းမရှိဘူးဖုံးကွယ်ထားခြင်းလည်းမရှိဘူးတိတ်တိတ်မမွားလည်းမဟုတ်ဘူးထင်းထင်းရှားရှားဆိုရင်မျက်စိရဲ့အစွမ်းဒီတမျောစာအတွင်းတော့မြင်လို့ရတယ်ရှေ့မှာကွဲကွာသွားရင်မြင်လို့မရအောင်ဉာဏ်မျက်စိနားကြတော့လည်းဒီတိုင်းပဲပဂတိနားဒီတခေါ်စာအတွင်းမှာကွဲကွာမှုဆိုတဲ့အာဂါဒဆိုတဲ့ပိတ်ဆို့မှုမရှိဘူးအာဂါဒတ်တက်ဖြစ်နေမှသူဒီကြားလို့ရတယ်အဲ့လိုမျိုးအစွမ်းရှိတဲ့အတွက်အဲ့ဒါနောက်ပိုင်းနေကြရင် ဉာဏ်မျက်စိလို့เนาะဟိုဟာကြတော့အဘိညာဉ်မျက်စိလို့အဘိညာဉ်နားလို့ဆိုတာသင်အောင်မယ်အဲ့ဒါကိုပဲစာလို့ပြောရင်ဒိဗ္ဗစက္ခုအဘိညာဉ်လို့ဒိဗ္ဗသောတာအဘိညာဉ်လို့သုံးတော့မယ်အဲ့ဒါကတမာတိမျက်စိနဲ့တမာတိနားအခုဥစ္စာကဉာဏ်မျက်စိဉာဏ်မျက်စိကြတော့အဝေးကြီးထိမြှောက်လို့ရတယ်ဒါကြောင့်ဖူးမြော်တယ်ဆိုတဲ့အတွက်အခုဒီနေရာမှာစိတ်တွေဉာဏ်အောင်အားထုတ်တဲ့နေရာမှာဖူးမြော်ဆိုတဲ့ဒီကိုင်းတိုင်းမယ်yes ဘဂရီမျက်စိနဲ့မြင်အောင်ကြည့်မယ်ပြီးတဲ့အခါကြားလို့ရှင်စိတ်နဲ့မှန်းဆပြီးတော့ကြည့်တော့မယ်အဲဒါကြောင့်ဖူးမြော်ဆိုတဲ့စကားလုံးသုံးတဲ့အတိတ်ပဲလေးကိုရှင်းပြတယ်အခုလဲစစွာဥပရိကမနမိတ်ဆိုတာဘဂရီမျက်စိနဲ့ကြည့်တာဘလောက်ထိကြည့်ရမဆိုစိတ်ထဲမှာထင်တဲ့အထိကြည့်ရမဆိုစိတ်ထဲမှာမျက်စိမှိတ်လိုက်ပင်မဲ့မျက်စိဖွင့်ကြည့်တယ်လို့စိတ်ထဲမှာထင်ထင်ရှားရှားမြင်နေတာကိုဩဃဟနမိတ်လို့သုံးမယ်အဲ့ဒီဩဃနမိတ်တဲ့ပို့ပြီးတော့ကြည်ကြည်လင်းလင်းတမာတိစွမ်းအားကြောင့်ပေါ်လာမှာကြာလို့ရှိပတိဘာကနမိတ်လို့ဆိုပြီးတော့နိမိတ်ဆိုတဲ့အာယုံ30ရှိတယ်။ဒါကြောင့်စစွာဥပဂတိမျက်စိဖြင့်မှန်းဆကြည့်ရှုအပ်တဲ့အာယုံကိုပရိကမနမိတ်လို့သုံးတယ်။စိတ်ထဲမှာစွဲထင်သွားအောင်သူ့ရဲ့အစင်းဆိုတော့မြေဝန်းဆိုလဲမြေဝန်းကြီးအတိုင်းထင်းထင်းရှားရှားအဲ့တော့မြေပထဝီကတိုင်းဝန်တစ်ခုဟုတ်တယ်လားဝိတက်သမားဆိုရင်ဩဝခွဲဝသကောဝပမာဏမြေဝန်းမောဟသမားကြတော့ကောက်နယ်တလင်းကန်ရှိတယ်မြေဝန်းတစ်ခုကိုဖန်တီးယူရတယ်ဖန်တီးယူရတော့ကတိုင်းဖြစ်တဲ့အတွက်ကြောင့်ခုဒါမြေဝန်းလို့ပြောလိုက်တာဒီပထဝီဆိုတဲ့ကတိုင်းဝန်တစ်ခုအစားစွာကုကတိုင်းဆေပါအတုပဆေပါကာယကတာတတိအာနာပါနတတိတေပရိကမ္မနမိတ်ကောဥက္ခနမိတ်ကောပရိဘာကနမိတ်ကောယူတဲ့နေရာမှာကုကတိုင်းဝန်တစ်ခုကိုယူတယ်ကတိုင်းဆေကုတွေကလည်းလွယ်အောင်မြေကတိုင်းကိုစယူတယ်ဒါကြောင့်မြေကတိုင်းဝန်တစ်ခုကိုဖန်တီးရတယ်ဖြန်ဖန်တီးတဲ့အခါမှာဝိတ္တသမားအတွက်ဩဝခွဲဝပမာဏရှိတဲ့မြေဝန်တစ်ခုဖန်တီးရတယ်မောဟသမားအတွက်ကြလို့ရှိရင်ကောက်နဲ့တလင်းကန်ရှိတဲ့မြေဝန်ကြီးအဲ့ဒီမြေဝန်းတွေတန်ရှင်းနေရမယ်အမှိုက်တရိုက်တွေမရှိအောင်ဖန်တီးရတယ်အဲ့လိုမြေအဝန်းဝိုင်းလေးလှုပ်လိုက်ရတယ်ပဂရိမြေနဲ့ကွာအောင်သူကဒီဘေးနားမှာအဝန်းလေးလှုပ်တဲ့နေရာမှာအယောင်တစ်ခုထည့်ရတယ်เนาะအဲ့ဒီအယောင်ဒီဒီဘေးနားမှာဟုတ်တာအနာတက်ကလေးပေါ့ဒီအယောင်ဒီပဂရိမြေနဲ့မတူတဲ့အယောင်တစ်ခုလေးကိုတတ်ထားရတယ်ဒါမှဒီဘက်ကမြေနဲ့မတူဒါလေးပဲဆိုတော့အဲ့ဒီမြေဝန်းလေးလို့ဆိုတော့အခုတကယ်ဆိုဒီအယောင်မျိုးလှုပ်တာမဟုတ်ဘောเนาะတကယ်ဆိုလို့ရှိရင်အခုကျမတို့မြေဝန်းတစ်ခုယူရဲဆိုပဂရိမြေကြီးနဲ့မတူတဲ့ထုံးတို့ဟလာစနွင်းတို့စသည်ဖြင့်နားမလို့စေတံမြင်းတီလာအစရှိတဲ့အယောင်တစ်ခုခုနဲ့หนีတဲ့အယောင်เนาะအဲ့ဒါမျိုးအယောင်တစ်ခုနဲ့သူကတတ်ထားတယ်အဲ့ဒီလိုတတ်ထားပြီးတဲ့အခါဒီမြေဝန်းကြီးဖြစ်သွားရင်အဲ့ဒီမြေဝန်းမှာအမှိုက်တက်ရိုက်တွေလုံးဝကင်းစင်နေရမယ်ဒါပေမဲ့လုံနေတဲ့အချိန်မှာဩဝခွဲဝသကောဝပမာဏဆိုလို့ရှိရင်လေသကောတစ်ခုယူမှာပေါ့သကောတစ်ခုပေါ်မှာပဂရိမြေအယောင်မျိုးရှင်ကိုဒီမှာလှုပ်ထားတယ်ချော်ပြီးတော့တုတ်ထားတယ်တုတ်ထားပြီးတဲ့အခါမှာညီအောင်မြေဝန်းညီအောင်ဟလာလက်နဲ့ရိုက်ထားတယ်ဒုံးနဲ့ရိုက်ထားတယ်ဆိုလို့ရှိရင်တချို့နေရာလေးကျရင်လက်ဖက်နှောင်ရာလေးတွေရှိမယ်တခါလေးကျရင်ဒုတ်ရာလေးရှိမယ်တခါလေးလေးကျရင်လည်းအမိုက်ကလေးတစ်ခုပါသွားတာမျိုးလည်းရှိမယ်ဘာပဲဖြစ်ဖြစ်အဲ့ဒါလေးပေါ်မှာဖန်တီးပြီးအဲ့ဒါပထဝီကတိုင်းရှူတော့မယ်ဆိုရင်အဲ့ဒီကတိုင်းဝန်းကိုမိမိရဲ့မျက်စိတူယူနေရာလေးမှာထားတယ်ထားပြီးလို့ရှိရင်မိမိကထိုင်ရဲ့အနေထားနဲ့အထုတ်မယ်ဆိုသူမျက်စိဖွင့်ကြည့်ရမှာ哦သူနဲ့တဲ့တဲ့ထိုင်ရမှာဆိုလို့ရှိရင်သူနဲ့အညီလေးနေရာမှာထိုင်ရမယ်ဟလာအောက်မှာဟလာခုံနေပါတယ်ထားရတာလဲထားမယ်အနေထားပေါ်မှာတွေ့မျက်စိနဲ့တူယူလေးမှာထားပြီးလို့ရှိရင်အဲ့ဒါပထဝီပထဝီမြေကြီးမြေကြီးလို့အဲ့ဒါပထမအဆုံးမှန်းစာကြည့်ရှုတယ်မှန်းစာကြည့်ရှုအပ်တဲ့အဲ့ဒီပထဝီကတိုင်းဝန်းကိုပရိကံမနမိတ်လို့တုံးတယ်စားစွာကိုကြည့်ရှုအပ်တဲ့အာယုံကိုပရိကံမနမိတ်အဲ့ဒါကိုကြည့်ပြီးလို့ရှင်သူကဘာလို့ ਆ လဲဆိုရင်အဲ့ဒါကိုကြည့်ပြီးတဲ့အခါမှာသူကမျက်စိဖွင့်ပြီးတော့ကြည်နေတာနော်မျက်စိဖွင့်ပြီးတော့ဒီအာယုကိုကြည်တယ်ဒါဒီမျက်စိနဲ့ဖွင့်ပြီးတော့ကြည်ရတဲ့အာယုဒါကြောင့်ဒါဒီစက္ခုဝိညာဉ်စိတ်ဖြင့်မှန်းဆရတယ်ဒါမဲ့စာအနေနဲ့ရေးရင်မျက်စိမှိတ်ထားမှလားဖွင့်ကြည့်မှလားမျက်စိဖွင့်ပြီးတော့သူကမှန်းဆပြီးတော့ဒီမြေဝန်းတစ်ခုကိုပဲကြည်နေရတယ်ကြည်ပြီးတဲ့အခါမှာအဲ့ဒါကိုမြေမြေမြေပထဝီပထဝီလို့ပွားများတယ်ဒါကြောင့်ပါဠိလိုသွားရင်ပထဝီပထဝီမြေဟလာမြန်မာလိုပြောရင်မြေကြီးမြေကြီးလို့စစွာဟုပွားများတာကိုကြတော့အဲ့ဒါကိုပရိကမ္မ ဘာဝနာစားစွာဦးမျက်စိဖွင့်ပြီးတော့အာယုံပြုနေရင်ပရိကမ္မနမိတ်ပထဝီပထဝီမြေမြေလို့စိတ်ထဲရနေပြီးတော့တော့ကောင်နှုတ်နဲ့တော့၎င်းပွားများနေရင်အဲ့ဒါကိုပရိကမ္မဘာဝနာစားစွာဦးမှန်းစကြည့်ရင်ပရိကမ္မနမိတ်ပထဝီပထဝီမြေကြီးမြေကြီးလို့ပွားများတယ်စားစွာဦးပွားရင်ပရိကမ္မဘာဝနာရည်ရွယ်ချက်ကဘာလဲအဲ့ဒီမြေဝန်စိတ်ထဲမှာထင်သွားရမှာမျက်စိမှိတ်ကြည့်လိုက်တယ်စိတ်ထဲမှာထင်ရသလားမှိတ်ကြည့်လိုက်တယ်အဲ့ဒီပုံတံအတိုင်းစိတ်ထဲမှာထင်ထင်ရှားရှားကြီးပေါ်နေတယ်မျက်စိဖွင့်ကြည့်သလိုပဲစိတ်ထဲမှာထင်ထင်ရှားရှားပေါ်နေတယ်မျက်စိမှိတ်လိုက်ပေမဲ့စိတ်ထဲမှာထင်ထင်ရှားရှားပေါ်နေရင်အဲ့ဒါကိုစိတ်ထဲမှာထင်ထင်ရှားရှားပေါ်တယ်မျက်စိမျက်စိဖွင့်ကြည့်တယ်ဒီမှာမျက်စိမှိတ်ထားပြီမျက်စိမှိတ်ထားပေမဲ့ဘာဖြစ်လဲစိတ်ထဲမှာထင်ထင်ရှားရှားပေါ်လာမျက်စိဖွင့်ကြည့်တယ်လို့စိတ်ထဲမှာထင်ထင်ရှားရှားပေါ်နေအဲ့ဒါကိုဩဃဟနိမိတ်လို့တောင်းတယ်အဲ့တော့စိတ်ထဲမှာထင်အောင်လုပ်တာအဲ့တော့မျက်စိဖွင့်ကြည့်တယ်လို့စိတ်ထဲမှာဒီအာယုံထင်ထင်ရှားရှားပေါ်လာပြီဆိုရင်ဩဃဟနိမိတ်ထင်ပြီအဲ့ဒီအချိန်မှာဒီမြေကတိုင်းဘုံမှာလှုပ်တာဒီနေရာလေးမှာအမှတ်ရာလေးတစ်ခုထင်နေမယ်လက်ဖက်နောက်ရာလေးပါနေမယ်ဆိုလေမျက်စိမှိတ်လိုက်ပေမဲ့လေဒီနေရာမှာအဲ့ဒီအရာလေးအတိုင်းပဲထင်နေရှာရှာပေါ်တယ်လူတယောက်ကိုမျက်နှာကိုစိုက်ကြည့်တယ်ကြည့်လိုက်တဲ့အခါမှာသူ့မှာဆိုပါဆိုရဲ့မှဲ့လေးရှိနေမယ်ဆိုရင်မျက်စိမှိတ်လိုက်လေမှဲ့နေရာလေးကမှဲ့နေရာလေးထင်နေမယ်ပချိုက်နေရာလေးကပချိုက်နေရာလေးအတိုင်းထင်နေမယ်ဆိုရင်အဲ့ဒါဒီဘာပဲလေဥက္ခနမိတ်ပဲနားလည်ပြီနော်သူ့အတိုင်းထင်နေတာဒီဥက္ခနမိတ်ပဲဒါကြောင့်မျက်စိမှိတ်ထားတော့လေသူ့ရဲ့ထင်နေပြီဆိုရင်အဲ့ဒါဥက္ခနမိတ်ထင်ပြီပဲအနယုတ်ကလေးမာယုတ်ကလေးရှိရင်အမာယုတ်ကလေးအတိုင်းထင်နေမှာပဲပချိုင်လေးရှိရင်ပချိုင်လေးအတိုင်းထင်နေမယ်နော်မှဲ့လေးရှိရင်မှဲ့လေးအတိုင်းထင်နေမယ်အဲ့ဒါဆိုရင်အဲ့ဒါဥက္ခနမိတ်ထင်ပြီအဲ့ဒီလိုထင်နေရင်တဲ့သူ့ပွားများမှုသည်ဘာဘာဝနာပဲလေလို့ပြောရင်သူ့ရဲ့ပွားများမှုသည်ပရိကမ္မပါပဲတဲ့အဲ့ဒါပွားများမှုသည်ပရိကမ္မဘာဝနာပဲတဲ့ဒါပေမဲ့အဲ့ဒီပွားများမှုသည်ဒီပရိကမ္မနဲ့မတူတော့ဘူးတဲ့စိတ်ထဲမှာထင်လာပြီးဖြစ်ကြောင့်ရှေးဒီပရိကမ္မထက်တမာတိရနေတဲ့ပရိကမ္မဘာဝနာလို့ပြောပါတဲ့အဲ့ဒါဒီပရိကမ္မတမာတိဖြစ်နေပြီတဲ့စိတ်တည်သွားတဲ့အတွက်မျက်စိမိတ်လိုက်တယ်ပြန်ပြောက်သွားမယ်တချို့ဆိုရင်အာယုံဆွဲဘူးလေမျက်စိမိတ်လိုက်တာနဲ့ပြောက်သွားရင်ဘာပြန်လို့ဒီဟာဝက်ပြန်စီမျက်စိဖွင့်ပြီးသွားပြန်ကြည့်ပထဝီပထဝီပထဝီမြေကြီးမြေကြီးမြေကြီးပြန်ကြည့်မျက်စိမိတ်လိုက်ထင်လာပြီဥက္ခနမိတ်ခဏလေးကြာပျောက်သွားရင်ဒီတိုင်းပဲပြန်ကြည့်ဒါကြောင့်ပရိကမ္မနမိတ်ပရိကမ္မဘာဝနာစားစွာဦးကြည့်တဲ့အာယုံမျက်စိဖွင့်ကြည့်မယ်စားစွာဦးပွားများမယ်ပရိကမ္မဘာဝနာစိတ်ထဲမှာထင်ထင်ရှားရှားပေါ်လာပြီဥက္ခနမိတ်မျက်စိမိတ်ထားတဲ့အချိန်နဲ့ထောက်လျှောက်ပေါ်နေပြီဆိုရင်အဲ့ဒါပရိကမ္မဘာဝနာသို့တော့ဒီဟာနဲ့မတူနမဲသာတူမယ်ဒါတမာရိယနေတယ်ပရိကမ္မနမိတ်ပဲအဲ့ဒီကနေပြီးတော့တမာရိယအားကောင်းလာပြီဆိုရင်ဒီအာယုလေးပေါ်မှာစိတ်ကတီးတဲ့တီးလာပြီဆိုရင်တီးကြီးငြိမ်သက်မှုရှိလာရင်အဲ့ဒီပွားများမှုသည်ဥပ္ပစာရဆိုတဲ့ဇန်နာကိုရောက်လာပြီလိမ့်မယ်တဲ့အဲ့ဒီအချိန်မှာရောက်လာတဲ့အချိန်မှာထင်လာတာဒီပရိဘာဂနမိတ် sorry ဥက္ခနမိတ်လိုပဲဒီပရိကမ္မလိုပဲအရွယ်တူမှာပဲတဲ့ပုံတန်းအရွယ်တူမှာဒါမဲ့ဘာထူးကြလဲဆိုပရိကမ္မနမိတ်နဲ့တန်တန်တူစိတ်ထဲပေါ်တာဥက္ခနမိတ်ပရိဘာဂနမိတ်ဖြစ်လာပြီဆိုရင်လေတဲ့ဥက္ခနမိတ်တုံးကခုနပြောတဲ့ဟလာအမာယုကလေးတို့ပချိုင်လေးတို့ဟလာစသည်ဖြင့်နော်မှဲ့လေးတို့ထင်နေမယ်ရေကတိုင်းဝန်းဆိုလေလက်ဖက်နောက်ရလက်ချောင်းရဒုံချောင်းရထင်းနေမယ်ပရိဘာဂနမိတ်ဆိုဘာမှမပါတော့ဘူးအဲ့ဒီအပြစ်တွေအကုန်လုံးကင်းစိတ်ပြီးတော့အဲ့ဒီဥက္ခနမိတ်နဲ့ပုံတံတန်လဲတူမယ်အရွယ်အစားလဲတူမယ်ဒါပေမဲ့ဥက္ခနမိတ်လို့အပြစ်ချက်တွေမပါတော့ဘဲနဲ့ကြီးလေးဝင်းပါပြီးအရွယ်အစားသာတူမယ်စိတ်ထဲမှာအယောင်တွေရောဘာတွေရောလင်းပြီးတော့က ကြည်နေတာမျိုးကြီးညေဝန်းကြီးထင်လာရင်အဲ့ဒါဒီပတိပါကနမိတ်တဲ့အဲ့ဒီပတိပါကနမိတ်ထင်လာရင်တေးကြပြီတဲ့စိတ်ထဲမှာထကြွနေတဲ့ပရိယုဋ္ဌာနာကိလေသာတွေငြိမ်သွားပြီတဲ့និဝရဏတွေငြိမ်လာပြီတဲ့ဝိတ္တအာယုံပေါ်မှာတင်ပေးနိုင်ပြီဝိစာရသုံးသက်နိုင်ပြီပီတိတွေဒုက္ခတွေဖြစ်လာပြီတဲ့အဲ့ဒီလိုဖြစ်လာရင်ရှေးဟလာဇန်ရဲ့အနေအနာရောက်တဲ့ဥပ္ပစာရဘာဝနာဖြစ်လာပါပြီတဲ့အဲ့ဒီခါမျိုးရောက်လာရင်အဲ့ဒီပတိဘာကနမိတ်ကိုပဲတဲ့ဆက်ပြီးတော့အာယုံပြုတ်ပြီးတော့ပထဝီပထဝီမြေကြီးမြေကြီးစသည်ဖြင့်ပွားရင်ပွားရင်နဲ့ဇန်ရဲ့အနေနာနဲ့နောက်ဆုံးဇန်တယောင်ရရင်အဲ့ဒါသည်အပ္ပနာဘာဝနာဖြစ်ပါပြီတဲ့ဆိုပြီးတော့နမိတ်နဲ့ဘာဝနာတွဲဆက်ရင်ပရိကမနမိတ်ပရိကမဘာဝနာဩဃဟနမိတ်ရှေးကထဲတမာရိယတော့ပရိကမဘာဝနာပတိပါကနမိတ်ဥပ္ပစာရဘာဝနာအဲ့ဒါကိုပဲဆက်အားထုတ်ရင်မကြမတင်အပ္ပနာဘာဝနာဆိုသောရူပပထမဆံရပါလိမ့်မယ်တဲ့အဲ့ဒီအကြောင်းကိုသင်ပါမြေဝန်းကိုကြည့်မယ်မြေဝန်းကြီးပြုတ်လုတဲ့အဲ့မြေဝန်းကြီးပြုတ်လုထားတာဒီပရိကမ္မနမိတ်ဘာနဲ့ကြည့်ရမလဲမျက်စိဖွင့်ပြီးတော့ကြည့်ရမယ်မျက်စိဖွင့်ပြီးတော့ကြည်နေတာဒီပရိကမ္မနမိတ်ပြီးရင်နှုတ်နဲ့တော်၎င်းစိတ်နဲ့တော်၎င်းပထဝီပထဝီမြေကြီးလို့ရွတ်ဆိုပွားများနေတာဒီပရိကမ္မဘာဝနာမျက်စိမိတ်လိုက်တယ်မျက်စိဖွင့်ကြည့်သလိုစိတ်ထဲမှာထင်းထင်းရှားရှားပေါ်နေရင်ဩဃဟနမိတ်ပွားများနေတဲ့အချိန်မှာဒီပထဝီပထဝီမြေလို့ပဲပွားနေတယ်စိတ်ထဲမှာဒီမျက်စိကိုမကြည့်တော့စိတ်ထဲမှာထင်နေတဲ့မြေဝန်းကိုအာယုံပြုတ်ပြီးတော့စိတ်နဲ့ပထဝီပထဝီလို့ပွားနေရင်စိတ်ထဲမှာထင်နေတဲ့မြေဝန်းဒီဩဃာနမိတ်ပွားများမှုဒီရှေးကထဲတမာတိရတဲ့ပရိကမ္မဘာဝနာအဲ့ဒီစိတ်ထဲမှာထင်နေတဲ့မြေဝန်းကိုပဲဆက်ပြီးအာယုံပြုတဲ့အခါမှာခုနလိုလက်ဖနှောင့်ရလက်ချောင်းရတွေဘာမှမထိပဲနဲ့ကြီးလေနေတဲ့မြေဝန်းကြီးအပြစ်အနာအစာကင်းနေတဲ့မြေဝန်းကြီးတခုပေါ်နေပြီဆိုရင်ပရိဘာကနမိတ်ထင်နေပြီတဲ့ပွားတာဒီဇန်နာရောက်နေပြီအာမလျှော်နေတော့တဲ့ဥပ္ပစာရဘာဝနာရောက်နေအဲ့ဒီလိုဖြစ်လာရင်ဇံရတော့မှဖြစ်တဲ့အတွေ့တဲ့အဲ့ဒီပတိပါကနမိတ်ကိုလေတဲ့ဂယုဆက်ရတယ်တဲ့အဲ့ဒီအချိန်မှာစကားတွေပြလို့မရတော့ဟိုအာယုံဒီအာယုံနေမလုပ်လို့မရတော့အဲ့ဒီပတိပါကနမိတ်ကိုမပြောက်သွားအောင်အဲ့ဒီယောဂီကစာလို့ပြောရင်ဇံရအောင်အထုတ်နေတဲ့ယောဂီအဲ့ဒါကိုယောဂီပုဂ္ဂိုလ်ကအဲ့ဒီပတိပါကနမိတ်ထင်နေတဲ့ကတိုင်းဝန်းကြီးကိုမပြောက်သွားအောင်ဆက်ကြဝရီမင်းအဟောထွက်ထားတဲ့ကိုဝင်ကိုတဲ့နော်မိဘရဲ့ခေါင်းကြီးကစောက်ရှောက်ရတယ်လို့ပဲဒီကိုဝင်ကြီးတည်ရိုးရိုးခလေးမွေးမှာမဟုတ်ဘူးစကြဝဠာမင်းလောင်မွေးမှာဆိုရင်အဲ့ဒီမိဘရဲ့ခေါင်းကြီးကသူ့ရဲ့တရေသားကိုစောက်ရှောက်ရတယ်လို့ပဲတဲ့အဲ့ဒီပတိပါကနမိတ်ထင်နေပြီဆိုအဲ့ဒီယောဂီတည်အဲ့ဒီပတိပါကနမိတ်ကိုမပြောက်သွားအောင်ကြိုးစားရတယ်ကြိုးစားရင်ကြိုးစားနေမတားခင်မှာပဲဝိတဝိစာရပီတိဒုက္ခဧကဂရဆိုရဲဇေငါငါးပါးလုံးပြည့်စုံနေရူပပထမဆံဆိုရဲအပ္ပနာဘာဝနာကိုရပါလိမ့်မယ်ဒါပဲအဲဆိုရင်နမိတ်နဲ့ဘာဝနာတွဲပါဆိုရင်ပရိကမ္မနမိတ်ပရိကမ္မဘာဝနာဩဃဟနမိတ်ရှေးကထဲတမာရိယတော့ပရိကမ္မဘာဝနာပတိဘာကနမိတ်ဥပ္ပစာရဘာဝနာပတိဘာကနမိတ်အပ္ပနာဘာဝနာအဲသူ့အတွဲပဲအဲကြောင့်နိမိတ်၃ပါးဘာဝနာ၃ပါးနားလည်အောင်အဲ့လိုမသိင်လို့မရအောင်ဒါကြောင့်ကြိုသင်လာအဲကြောင့်စားစွာကိုမျက်စိဖွင့်ပြီးတော့မျက်စိမမှိတ်နဲ့စားစွာကိုမျက်စိဖွင့်ပြီးတော့မှန်းဆကြည့်ရှုအပ်တော့အာယုံကိုပရိကမ္မနမိတ်အာယုံကိုလို့တောင်းတာမျက်စိဖွင့်ပြီးကြည့်တဲ့မြေဝန်းတည်ရူပါယုံကြီးပေါ့အဲ့ဒီရူပါယုံတည်မျက်စိဖွင့်ကြည့်ရမှာပေါ့ဒါပေမဲ့ရူပါယုံလို့မတုံးမဲနဲ့မျက်စိဖွင့်၍မှန်းဆကြည့်ရှုအပ်တော့ဒီကတိုင်းဝန်းအာယုံကိုပရိကမ္မနမိတ်အဲ့ဒီပရိကမ္မနမိတ်ကိုကြည့်ပြီးတော့နှုတ်ဖြင့်ဖြစ်စေစိတ်ဖြင့်ဖြစ်စေပထဝီပထဝီမြေကြီးမြေကြီးလို့စစွာဟုပွားများအထုတ်ရင်ပရိကမ္မဘာဝနာတွဲလိုက်ပါပရိကမ္မနမိတ်ပရိကမ္မဘာဝနာမျက်စိဖွင့်ကြည့်ရကနေမျက်စိမိတ်ကြည့်လိုက်ပါမျက်စိမိတ်လိုက်ပေမဲ့စိတ်ထဲမှာအဲ့ဒီကတိုင်းဝန်းအတိုင်းထင်းထင်းရှားရှားပေါ်နေရင်စိတ်แท้ပေါ်နေတဲ့အဲ့ဒီအာယုံကို နာမည်တက်လိုက်ပါတဲ့ဩဃဟနမိတ်ပါဒါဆိုရင်အဲ့ဒီဩဃနမိတ်ဒီမျက်စိဖွင့်ကြည့်နေတာလားအဲ့ဒီယောဂီကမျက်စိဖွင့်ပြီလားမျက်စိပိတ်နေပြီလားမျက်စိမှိတ်လိုက်ပင်မဲ့စိတ်ထဲမှာအဲ့ဒီအဝန်ဝိုင်းကြီးထင်နေရင်ဩဃနမိတ်ထင်ပြီတဲ့အဲ့ဒါဆိုရင်သူ့ပွားများနေတာဒီစစွာဥပရိကံမဘာဝနာနဲ့တမာတိပူရလာတဲ့ပရိကံမှာဘာဝနာပါပဲတဲ့နာမည်တော့မပြောင်းမိမယ်ခုနတမာရီမရသေးအခုတမာရီရနေလို့စိတ်ထဲတည်နေတာပေါ့အဲ့ဒီစိတ်ထဲထင်နေတဲ့ဩဃနမိတ်ကိုပဲအာယုံပြုပြီးတော့ဆက်ပြီးတော့ပွားများလာရင်တဲ့ဩဃနမိတ်နဲ့တန်ထန်တူပေမဲ့ပုံတရံတူနေပေမဲ့ဩဃနမိတ်လိုကတိုင်းအပြစ်တွေမပါတော့ဘူးတဲ့စာပေါင်းများစွာကြည်နူးဘွယ်ရာကြည်လင်စွာအယောင်တွေပါတယ်လင်းနေတာမြေဝန်ကခုနလူမျက်နှာကိုကြည့်ရင်လူမျက်နှာမှာခုနပြောတဲ့ဟလာအမာယုတ်ကလေးတွေအပြစ်အနာစာရှိမယ်ခုကြတော့ကြည်လင်နေပြီးတော့ထင်းထင်းရှားရှားဖြစ်နေမယ်လှလှပပလေးထင်နေပြီအဲ့ဒါဆိုရင်ပฏิပါကနမိတ်ထင်သွားပြီတဲ့သူ့ပွားများမှုတည်ဘာလို့ပฏิပါကနမိတ်ထင်နေတာလဲလို့ပြောရင်ခုနခထက်ပရိကံမဘာဝနာထက်တမာရီပုံမြင့်လာပြီတနည်းအားဖြင့်ဇန်နာနီးနေပြီတဲ့ဆိုတော့ဇန်ဆိုတာဧကကတာရမှာเอกกตတော့မရောက်သေးဘူးဒါပေမဲ့วิเตวิสาระปิติทุกข์တွေဖြစ်နေပြီឧបสาระภาวนาဖြစ်နေပြီတဲ့အဲ့ဒီပฏิဘာကနမိတ်ကိုပဲဆက်ပြီးတော့調査အထုတ်လိုက်ရင်မကြမတင်วิเตวิสาระปิติทุกข์เอกกตဆိုရယ်ဇိုင်ငါ5ပါးပါတဲ့รูปปฏิมสันขออัปปนาภาวนาရပါပြီတဲ့ဆိုတော့နမိတ်နဲ့ภาวนาတွဲရင်ปริกรรมနမိတ်ปริกรรมภาวนาญสิမိတ်ဩဃာနမိတ်ရှေးခတ်တဲ့တမာရီရတဲ့ပရိက္ကမဘာဝနာပရိဘာကနမိတ်ဥပ္ပစာရဘာဝနာစัจ조사ပရိဘာကနမိတ်အပ္ပနာဘာဝနာပြန်ပြောမယ်ပရိက္ကမနမိတ်ပရိက္ကမဘာဝနာနမိတ်ကိုသွားမယ်ဘာဝနာကြရင်ဒီညာစိတ်နဲ့သွားမှာဟုတ်တာပရိက္ကမနမိတ်ပရိက္ကမဘာဝနာအဲ့ဒီပရိက္ကမဘာဝနာနှုတ်အကူညီလဲပါတယ်စိတ်လည်းလဲပါတယ်ပြီးနှုတ်မယူတော့စိတ်နဲ့သွားတော့မယ်ဒါဆိုရင်မျက်စိမိတ်လိုက်ဩဃဟနမိတ်စိတ်နဲ့ပဲသွားပြီပရိက္ကမဘာဝနာခုနပရိက္ကမဘာဝနာနှုတ်လဲပါမယ်စိတ်လဲပါမယ်ဩဃနမိတ်ထေလာပြီဆိုနှုတ်မပါတော့စိတ်ပဲပထဝီပထဝီဆိုပြီးစိတ်နဲ့ပွားနေမယ်စိတ်ထဲမှာထင်နေတဲ့ဩဃနမိတ်ကိုပြုစိတ်နဲ့ပဲပထဝီပထဝီလို့ပွားနေမယ်မျက်စိမိတ်ပြီးတော့စိတ်ထဲမှာထင်နေတာဩဃနမိတ်ပထဝီပထဝီလို့နှုတ်နဲ့စိတ်နဲ့ပဲပွားသွားရင်ရှေးကထဲတမာရီရတယ်ပရိက္ကမဘာဝနာဩဃနမိတ်လိုပဲဒါပေမဲ့အရွယ်တော့တူမယ်အယောင်တွေကြည်လင်မှုတွေကွာသွားပြီဒါစာလို့ပြောရင်အလင်းရောင်တွေထွက်လာတာလေအဲ့ဒါအလင်းဓာတ်တွေထွက်လာတယ်ကြည်လာရင်အယောင်ထွက်တယ်ဒါကြောင့်ရိတ်တာတွေမှာတရားအထုတ်နေတဲ့ပုံကိုယ်တွေဒီကိလေသာတွေတော်တော်ဆင်းလာပြီဆိုမျက်နှာမှာအကြည်ဓာတ်တွေပေါ်လာလားမပေါ်လားသူကြည့်လိုက်ရင်ဘာမှလိမ့်ချက်ထားပြန်ကြည်လင်းလာတယ်။အဲ့ဒါကိလေသာတွေငြိမ့်သွားတာလေ။ဟုတ်ပြီနော်။ရုပ်အစင်းကြည့်လိုက်ရင်ကြည်လင်မှုရှိမနေဘူးလား။အဲ့ဒီလိုပဲဝင်လေထွက်လေကမ္မထံရှုနေရင်လေလေအဲ့ဒီအာနာပါနဆိုတဲ့ဝင်လေထွက်လေမှာအလင်းရောင်တွေပေါ်လာတာပဲ။အလင်းဓာတ်ပေါ်တာပဲ။ဂုံတော်တွေပွားရင်လေအလင်းတွေပေါ်လာတာပဲ။နော်အဲ့ဒီအလင်းတွေဖိလာပြီဆိုရင်အဲ့ဒါပฏิပါကနမိတ်တွေထင်လာပြီတဲ့အဲ့ဆိုပွားတာဒီတေးကြပြီဇန်နာနီးလာပြီဆိုနိဝရဏတွေငြိမ့်လာပြီအဲ့ဒီကနေပြီးဆက်ပွားရင်ဧကကတာဆိုတဲ့ဇန်တန်အောင်ရပြီဆိုအပ္ပနာဘာဝနာပฏิပါကနမိတ်ဆိုအတွဲတွဲရင်ပရိက္ကမနမိတ်ပရိက္ကမဘာဝနာဩဃနမိတ်ရှေးကတဲ့တမာရိယသောပရိက္ကမဘာဝနာပฏิပါကနမိတ်ဥပ္ပစာရဘာဝနာပฏิပါကနမိတ်အပ္ပနာဘာဝနာရပြီနော်စာမေးပွဲမှာမေးတယ်